ဒီနေ့ခொနည်းတရားစကား6ရက်မြောက်ညနေခင်းခါကာလမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုနားယူကြည်ညိုကြဖို့အလိုစွေးညင်ညာရောက်ရှိလာကြတဲ့ကြောင့်ဒီတော်စင်များကိုဒီနေ့ဦးဇင်းတို့ဗာတရားဟောဖို့စီကူတာတော်ဆိုတော့ခန္ဓာဝကတန်ရုပ်ပါဠိတော်မှာဒေဝတဟသုတ်တံဆိုပြီးတော့သုတ်တံတရားဒေသနာတစ်ပုဒ်မှတ်တမ်းတင်ထားတာရှိပါတယ်အဲ့ဒီသုတ်တံတရားဒေသနာကိုနားယူကြည်ညိုရရနော်အခုဦးဇင်းတို့မိမိခန္ဓာမှာသင်္ချာဖြစ်ပေါ်နေတဲ့ယုံ난သဘာဝတရားများကိုတတိကောင်းကောင်းနဲ့ဝိရိယကောင်းကောင်းနဲ့ခြင်းတိုင်းခြင်းတိုင်းတိတိတိတိနေအောင်ကြိုးစားအထောက်ကြရတယ်ဆိုတဲ့ဒီတတိဌာန်လုပ်ငန်းစဉ်တတိဌာန်ဘာဝနာတရားပေါင်းများကြရတယ်ဆိုတာအဓိကရည်ရွယ်ချက်ကကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်လို့ကြိုးစားအထောက်ကြရတာလို့ဒါကိုဦးဇင်းတို့ထပ်ဖန်တလဲလဲပြောဖြစ်ပါတယ်ဟုတ်လားတရားအထောက်ခြင်းရဲ့အဓိကရည်ရွယ်ချက်ကအသိဉာဏ်ကိုရသိဖို့ပေါ့အသိဉာဏ်ကလည်းပဲဘာကိုသိတဲ့အသိလဲဘာကိုသိတဲ့ဉာဏ်လဲလို့မေးရင်မိမိဘဝမိမိခန္ဓာရဲ့သဘောတရားတွေကိုအမှန်တိုင်းသိဖို့မြင်ဖို့ပေါ့သဘောခန္ဓာဆိုတာဘယ်လိုသဘောရှိတာတုံးလို့မေးရင်တို့တို့လေးနဲ့ထိထိမိမိဖြေလိုက်ဖို့ကဘဝခန္ဓာဆိုတာပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုသွားနေတဲ့သဘောလို့ဒီလိုနားလေရပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုသွားနေတာပျက်စီးခြင်းနဲ့ဆိုတာအနိစ္စသဘောကိုရည်ညွှန်းတာဟုတ်လားလောလောဆယ်ဘာပဲဖြစ်လာဖြစ်လာဘယ်ဖြစ်လာတဲ့သဘောဝတရားမှတည်နေတာမြဲနေတာမဟုတ်ဘူးဆိုတဲ့အမှန်တရားအနိစ္စလက္ခဏာအနိစ္စသဘောဝပျက်စီးခြင်းဖြင့်ပျက်စီးခြင်းစီကိုပျက်စီးခြင်းစီကိုသွားနေတာတပျက်စီးခြင်းနဲ့ဆိုတာအဲ့ဒါအနိစ္စသဘောကိုရည်ညွှန်းတာပျက်စီးခြင်းစီကိုသွားနေတယ်ဆိုတော့ပျက်စီးခြင်းဆိုတာကမရဏသဘောကိုရည်ညွှန်းတာအလုံးသဘောပေါက်မလို့တင်နော်အနိစ္စဆိုတဲ့စကားလုံးမရဏဆိုတဲ့စကားလုံးအနိစ္စဆိုတာကအမြဲတမ်းပျက်စီးနေတဲ့သဘောဘာပဲဖြစ်လာဖြစ်လာသူတည်နေတယ်မြင်နေတယ်ဆိုတာမရှိဘူးကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်ဘဝမှာကြိမ်ဖန်များဆိုတာနောက်ဖြစ်ပေါ်လာပြီးတော့နောက်ကြောက်ကြွယ်သွားနေတဲ့သဘောကိုဒါအနိစ္စလို့ဒါကြီးဒီမိုင်းများအလုံးနားလည်ထားကြပြီသားဟုတ်လားမရဏဆိုတာကြတော့အဲ့ဒါလိုမဟုတ်နော်တဘောတစ်ခါအပြီးတိုင်းပြစ်စည်းသွားရတဲ့သဘောဒါကအသုံးများတဲ့မရဏရဲ့အတိတ်ပဲဟုတ်လားတဒီအနိစ္စဆိုတာရဲ့မရဏဆိုတာရဲ့ဒီစကလုံးနှလုံးရဲ့အတိတ်ပဲကဟုတ်ပဲစကလုံးရဲ့အတိတ်ပဲပဲဖြစ်ဖြစ်သိရင်အလုံးတရားမှာအကျိုးကြီးဆုံးများတော့အမှန်ပဲနော်အနိစ္စလက္ခဏာကိုသိတယ်ဆိုရင်ဒါဝိပဿနာဉာဏ်ရတယ်လို့ဆိုရတာပါမရဏတည်ခြင်းသဘောတရားကိုတကယ်စဉ်းစားဆင်ခြင်မဲ့ဆိုရင်လည်းပဲသူလည်းပဲအထင်သေးလို့မရဘူးသူလည်းပဲအလွန်တရာမှအကျိုးကြီးဆုံးများတာပဲဒါကြောင့်ဒီတရားနှစ်ခုကိုကောင်းကောင်းနားလည်အောင်စဉ်းစားရမယ်ဆင်ခြင်ရမယ်သိအောင်ကြိုးစားရမယ်ပေါ့အနေအထားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဆွစားတဲ့အချိန်မှာယောဂီတူတော်ရှင်များနော်နာကြားကြရတဲ့ဒေသနာလေးထဲမှာဝါမြတ်မယ်ဆိုလို့ရှိရင်နိဗ္ဗာန်လင်းတရားရှိတဲ့နိဗ္ဗာန်လင်းအဆုံးရှိတဲ့တင်ညာခုနှစ်မျိုးဆိုပြီးတော့မြတ်စွာဘုရားဟောတာတော်ရှိဦးလားရှိရနော်အဲ့ဒီထဲမှာနံပါတ်1အတုဝတင်ညာဟောဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောကိုအမှတ်ရတဲ့သဘောဟုတ်လားနောက်နံပါတ်2ကဘာလို့ဆိုတော့မရဏတင်ညာနောက်တဘောကတစ်ခါတည်ဆုံးရတဲ့ပျက်စီးရတဲ့မရှိမလားပျက်စီးကျိုးကွဲသွားရတဲ့အနေအထားကိုအမှတ်ရတဲ့သဘောဒါကမရဏတင်ညာဟုတ်လားအဲ့ဒါပြီးတော့ပါလာတော့အာဟာရပရိကူလတင်ညာနောက်အစာအာဟာရရဲ့ယွန်ရှားဆက်စုပ်ဖွယ်ကိုအမှတ်ရတဲ့သဘောနောက်ဦးဇင်းတို့စရုပ်ထတင်ညာကတပ်ပလောကီအနာပိရတိတင်ညာလောကကြီးမှာကြော်မှုဝေရာမရှိဘူးမွေးလွယ်ဝေရာမရှိဘူးဆိုတော့ဒီအမှန်တရားကိုအမှတ်ရတဲ့တင်ညာဟုတ်လားနောက်ဦးဇင်းတို့ဟော၅ခုယောက်ကြာနော်ငါးခုမြောက်ကပါဆိုအနိစ္စတင်ညာအခုပြောတဲ့တဘာဝတရားနော်သင်္ခါရတရားတို့ရဲ့မတည်ငဲတဲ့သဘောကိုအမှတ်ရတဲ့တင်ညာနောက်၆ခုမြောက်ကအနိစ္စဒုက္ခတင်ညာမမြဲတဲ့တရားမှာဒါဟာဆင်းရဲတယ်လို့အမှတ်ရတဲ့တင်ညာအနိစ္စဒုက္ခတင်ညာလို့သုံးခုနှစ်ခုမြောက်ကဒုက္ခေအနတ္တတင်ညာနော်ဆင်းရဲတဲ့တရားမှာဒါဟာအဆုံးမရတဲ့သဘောမပိုင်မနိုင်တဲ့သဘော ကိုယ့်အလိုကိုမလိုက်တဲ့သဘောပဲလို့နော်ဆင်းရဲတဲ့တရားမှာအဆုံးမရတဲ့သဘောကိုအမှန်ရတဲ့သဘောကိုအနိစ္စဒုက္ခအနတ္တတင်ညာအဲ့ဒီတင်ညာခုနှစ်ပါးထဲမှာအခုအရင်ပြောတဲ့နော်အနိစ္စဆိုတာရယ်မရဏဆိုတာရယ်ပါမနေဘူးလားပါနေတယ်ဒါလေးသတိထားကြအောင်နောက်ပေါ်များမယ်ဆိုရင်စူးစမ်းအထုတ်မယ်ဆိုရင်နိဗ္ဗာန်နဲ့တရားရှိတဲ့နိဗ္ဗာန်နဲ့အဆုံးရှိတဲ့တရားဖြင့်နိဗ္ဗာန်ကိုရောက်အောင်ပို့နိုင်တဲ့တင်ညာတွေထဲမှာဒီတင်ညာနှစ်ပါးပါနေတယ်ဒါကြောင့်ဒလစဖြစ်ပေါ်ပြောင်းလဲနေတဲ့မိမိခန္ဓာရဲ့ဖြစ်စဉ်တဘာဝတရားဒီအနိစ္စလက္ခဏာကိုလည်းပဲကြောင်းချင်းကျင်ကျင်သိအောင်မြင်အောင်ကြိုးစားရမယ်ပေါ့တနေ့တစ်ချိန်မှာတေချာဘောပြည့်စည်ရမယ်ဆိုတော့မရဏသဘောကိုလည်းပဲကြိမ်ဖန်များစွာစဉ်းစားခြင်းဖြင့်ပြရနှစ်ခုလုံးတန်ဖိုးရှိတာဒီနေ့မှာဦးဇင်းတို့တစ်ခဏတိုင်းပြောင်းလဲပြည့်စည်နေတဲ့ဒီအနိစ္စသဘောဆိုတာနဲ့ပတ်သက်ပြီးတော့ဒီထဲမှာလူငယ်လေးတွေလူလက်ပိုင်းလေးတွေပါတယ်ဟုတ်လားဒီအနိစ္စသဘာဝကိုနားလည်ဖို့အတွက်နော်ဥပမာလေးတွေနဲ့ကပ်ပြီးတော့ပြောကြည့်ခြင်းနဲ့ပေါ့ဘာနဲ့တူလုံးဆိုလို့ရှိရင်ဦးဇင်းတို့တခဏတိုင်းဖြစ်ပေါ်ပြောင်းလဲနေတဲ့ဒီအနိစ္စသဘောကတီဗီဖန်သားပြင်ပေါ်မှာပေါ်နေတဲ့ပုံရိပ်တွေကိုကြည့်နေရတယ်နဲ့တူဟုတ်လားအဲဒီဗီဖန်သားပြင်ပေါ်မှာပေါ်နေတဲ့ပုံရိပ်တွေဆိုကြပါစို့ဇလန်းတစ်ပုဒ်ခွေပဲထိုးပြီးတော့ကြည့်မယ်သို့မဟုတ်တီဗီအစီအစဉ်ခူးကလာလို့ကြည့်မယ်ဆိုကြပါစို့ဟုတ်လားအကုန်လုံးပုံရိပ်တွေကဒလဇက်ပေါ်ပြီးတော့ဒလဇက်ပဲတောက်ွယ်လိုက်တယ်ကိုကြည့်နေတဲ့အခိုက်အတန့်မှာပေါ်နေတဲ့ပုံရိပ်ကလေးကဘလောက်ကြာလို့ဆိုဘလောက်မှမကြာတကယ်ဘလောက်မှမကြာအဲ့ဒါကိုနည်းနည်းလေးထင်ရှားကျင်တယ်ဆိုရင်ရှေ့ကိုရောက်ပြီးတော့ကြည့်ရမျိုးနဲ့ကြည့်ကြည့်လိုက်ရေရေရေရေရေဆိုတော့သွားတယ်ဟုတ်လားကိုကဒါမဲ့ပုံမှလှုပ်ရှားနေတာကိုကြည့်တဲ့အခါကျတော့အဲ့ဒီပုံရိပ်တွေရဲ့တောက်ွယ်တာကိုမသိဘူးကိုကလှုပ်ရှားတဲ့မူရာတွေသူတို့ပြောတဲ့ဆိုတဲ့စကားတွေသူတို့ရဲ့ဇာတ်လမ်းအနေထားတွေကိုစိတ်ဝင်စားနေတယ်ဆိုတော့ဒီပုံရိပ်တွေတောက်ပြောက်ပြောက်ပြောက်သွားတာကိုမသိဘူးဆိုကြပါစို့စကားတကားကို2နာရီကြာမယ်ဆိုလို့ရှိရင်တနာရီလောက်အနေထားမှာဖွင့်ပြီးတော့ကြည့်လိုက်တတိထားကြည့်လိုက်စောစောကတနာရီလောက်ကြည့်ခဲ့တာလေတခုမှမရှိတော့ဟုတ်တယ်မဟုတ်လားနောက်ထပ်တနာရီလောက်ဆက်ကြည့်ရအောင်မယ်တခုမှမပေါ်သေးဘူးလုံးလုံးကြီးအဲ့ဒီမှာဗာမြင်နေရတယ်ပုံရိပ်တစ်ခုကိုကိုမြင်နေရလိမ့်မယ်ဟုတ်လားဆိုကြပါစို့ဒီစကားတကားတစ်ခုလုံးပြီးတော့မှဟာဒါကြီးပြီးသွားပြီလို့သိရင်တော့ဒါအလွန်ညံနေတယ်ဇောင်းဝင်ကနေတခမီးတခံပြီးမယ်စကားပြောကနေတခမီးတခံပြီးမယ်ဟုတ်လားစကားပြောနေတဲ့အခါတခမ်းမှလည်းပဲတဖြည်းဖြည်းနဲ့ပြောနေတိုင်းလုံနေတိုင်းအမူအရာတိုင်းအမူအရာတိုင်းအကုန်လုံးဟာပြီးပြီးတော့လိုက်ဒါလေးကိုတိတိကျကျသဘောပေါက်အောင်ကြည့်အဲ့ဒါနဲ့အလွန်တူတယ်ခုတကမာတို့ဦးဇင်းရဲ့ဘဝမှာနော်ဒီအနိစ္စသဘောဆိုတာဖြစ်ခဲ့တာဒီအခုမှတကမာတို့ဦးဇင်းတို့တွေပြန်ပြီးတော့မရနိုင်တော့ရှိလည်းမရှိတော့ဘာမှမရှိတော့မဖြစ်သေးတာတွေကိုကျိုးပြီးတော့လည်းပဲရတယ်လို့ဖြစ်ရှင်လို့မဖြစ်ဘူးအခုလွန်လို့စီလေးအခုလွန်လို့စီလေးအလွန်တူတယ်အလွန်တူတယ်အဲ့ဒီဥစ္စာတေချာစဉ်းစားပြီးတော့အင်းရောက်ရင်ပြေပြေနေနေလေးကြည့်ကြည့်เนาะဖန်မြင်ပေါ်မှာပေါ်နေတဲ့ပုံလေးတွေနဲ့အလွန်တူတယ်တကယ်စူးစိုက်ကြည့်မယ်ဆိုလို့ရှိရင်ဖန်မြင်ပေါ်မှာဘာရှိလဲမီးလေးတွေလင်းလာတာရဲ့မိတ်တော်ရဲ့ဒါပဲရှိတယ်ဒါကိုစိတ်ထဲမှာတော့အယောင်တွေကမျိုးမျိုးကြောင်းပြီးတော့မျိုးမျိုးလှုပ်ရှားနေတယ်လို့ပဲမြင်ရတာတဲတယ်ကမိဖက်တေးတေးလေးတွေအကုန်လုံးသူ့ရဲ့အနေထားမှန်တိုင်းလဲလာတယ်မိတ်သွားဒါပဲရှိဟုတ်လားအဲ့လိုပဲဘဝမှာဘာတွေလဲဖြစ်ပေါ်ဖြစ်ပေါ်လာလားဖြစ်ပေါ်လာတဲ့ဒီဘဝတရားတွေအကုန်လုံးဟာပျက်စီးဖြစ်ပြောင်းပြီးတော့လိုင်းရတယ်အတိတ်အတိတ်တစ်လက်ဖြစ်တယ်ဖြစ်တိုင်းဖြစ်တိုင်းအနေထားမျိုးစုံအကုန်လုံးပျက်စီးဖြစ်ပြောင်းလိုက်မရုပ်တန်ကိုကိုကြည့်နေတဲ့အချိန်မှာတော့တော့အယောင်စင်းရဲ့အတန်ရဲ့ဒီနှစ်ခုအများံပြောင်းလဲတာကိုထင်ရှားပြေးနိုင်တယ်ပေါ့ဘဝမှာတော့အဲ့ဒီအယုတ်တင်အတန်နေမကောင်းတော့အနန္တရာတာလည်းရှိမယ်။ရာတာတွေတွေ့ရတာလည်းရှိမယ်။အတွေ့အထိတွေတွေ့ရတာလည်းရှိမယ်။အတွေ့အကြံတွေဖြစ်တာလည်းရှိမယ်ပေါ့။ဘာတွေပဲဖြစ်လာဖြစ်လာအဲ့ဒီဖြစ်လာတဲ့သဘာဝတရားတွေတခုမှတည်နေတာမြင်နေတာတော့မရှိဘူး။နော်ဘုရားဇာကကတော့ဖြစ်ပြီးသားလေးပြန်ပြီးတော့ရောက်ကြည့်ရင်ရောက်ကြည့်လို့ရတယ်။ရှေ့ကြောကြည့်ရင်ကြည့်လို့ရတယ်။ဘဝကတော့အဲ့လိုဖြစ်ပြီးသားလေးပြန်ရောက်ကြည့်ရင်လို့မင်းရမဖြစ်သေးတာလည်းနှံ့ချိုးပြီးတော့ကြည့်ထားရင်လို့မင်းရခုလုံးလုံးစေခက်အတန်လေးပဲဒါလေးကိုတကယ်နားလည်အောင်ကြိုးစားရမယ်ဟုတ်လားအဲ့ဒီမှန်ရင်ကိုကြည့်နေတဲ့အချိန်မှာတကယ်ကြည့်နေတဲ့အခက်အတန်လေးတွေပိုင်းဖြတ်ပိုင်းချက်ပြီးပိုင်းချက်ပြီးတော့သိအောင်ကြိုးစားရဒါအနေစားကိုပြဖို့အတွက်မျိုးမျိုးဒါဦးဇင်းတို့စဉ်းစားကြည့်တော့ ဟောလေးလေးဆိုဘုရားကြီးဆိုလို့ရှိရင်ဒါဒုက္ခဒုက္ခလာပစ္စည်းဝတ္ထုတွေကိုဥပမာနေရာမှာထားပြီးတော့အမျိုးမျိုးရှင်းပြတာတွေရှိအဓိကကတော့ဒီအမှန်တရားကိုစိတ်ထဲမှာရှင်းရှင်းလင်းလင်းနားလည်မှုရှိဖို့ပေါ့ဒါကကိုယ်ကတကယ်တည်းထားမှုအားကြီးနေဆိုရင်လည်းပဲပဋိထားရင်းနဲ့ကိုပဲသိတော်နိုင်တယ်ပေါ့ဒီအနေအဆာချက်ကိုဟုတ်လားဒါကြောင့်အဲ့ဒီအနေအဆာကိုသိပါများရင်လည်းပဲသူအလွန်ကြိုးကြီးအမညာပုံညာရသွားနိုင်တယ်ပေါ့နောက်တစ်ခုဟိုစိတ်ထဲမှာအထင်မသေးသေးတဲ့သဘောလေးရှိတာပါလဲဆိုတော့အဲ့ဒီမရဏနုတ္တိတဘောတစ်ခါတည်ရတဲ့အသေးကိုအမှတ်ရတဲ့ဒီမရဏနုတ္တိကမ္မထာကိုလည်းအထင်မသေးသေးဘူးသူလည်းအလွန်လင်းနေတာပဲသူလည်းဘဝရဲ့အမှန်ခန္ဓာရဲ့အမှန်ကိုထင်ထင်လင်းလင်းသိသွားနိုင်တယ်ဒီကလေးဦးညာစဉ်းစားကြည့်တယ်သူကတော့ပိုတောင်ထိတ်လန့်နေတာကောင်းနေကြလားမသိဘူးလို့အကုန်လုံးပြီးသွားတာပဲဟုတ်မတူကွဲပြားခြားနားချက်ကလေးတွေအထိုင်လျောက်ရှိတယ်ဆိုတော့အနေအဆာနဲ့ခုပြောတဲ့မရဏဆိုတော့အနေအဆာကဒီလိုတဘာဝတရားလေးတွေထက်ဖြစ်ခွင့်ဒီဘဝဒီခန္ဓာမှာကြုံရအောင်မယ်ဘယ်လိုတော့တွေ့ခဲ့တဲ့မြင်ခဲ့တဲ့လူတွေပြောခဲ့ဆိုခဲ့တာတွေအကုန်ပြန်စဉ်းစားလို့ရသေးတယ်တချို့ပါလေးတွေပေါ့ဟုတ်လားဒီတဘာဝတစ်ခါတည်ရည်ဆိုတဲ့တည်ခြင်းမရဏကတော့ဘာမှလောက်ခွင့်မရှိဘာမှလည်းမမှတ်မိတော့ဘူးနောက်သာလေးတရားဉာဏ်ရတဲ့လူအနေငယ်လောင်းနဲ့ပုဝေနိဝါဒနုဂတိဉာဏ်တွေပါရင်လည်းရမယ်ဆိုတော့အထိုင်လေးတော့ပြီးပြီတာမန်လူတွေကတော့ဘာမှမသိတော့ဘူးဒီဘဝဘယ်လောက်ပဲရင်းနှီးနှီးနေလားအဘွားသွားပြီးတော့နှစ်ယောက်တွေ့ကြတယ်သူလည်းပဲဘယ်သူမှမသိဘူးကိုလည်းပဲဘယ်သူမှမသိဘလောက်ဝန်းနေကြကောင်းလို့တခါလေးကျန်ကျန်ပါပါဦးစင်းကစဉ်းစားကြည့်အကုန်လုံးပြီးသွားတာပဲအခုဘာကြီးပဲဖြစ်လို့နေနေသေးသေးဆိုတာနဲ့တော့ချောက်တုံညာဒီအနေထားအကုန်လုံးကဟုတ်တယ်မို့လားတကယ်တမ်းလူတွေကဒီအင်မတန်မှန်ကန်တဲ့ရိုးရှင်းတဲ့မရဏသဘောတရားကိုမစဉ်းစားကြလို့နောက်စိတ်ထဲမှာလောဘဒေါသမောဟတွေအများအားကြီးရအောင်ဟုတ်တယ်မို့လားသာဝတိချစဉ်းစားရမယ်အဲ့တော့မြတ်စွာဘုရားကဒီမရဏဆိုတဲ့တည်ခြင်းသဘောတရားကိုစဉ်းစားလို့ရှိရင်ဧကန္တနိဗ္ဗာန်ရတေချာဘောဝိဆင်းရဲကိုညီငွေတဲ့စိတ်ဖြစ်ဖို့ဖြစ်မယ်လို့အဲ့လိုဟောတာမဖြစ်သေးရင်ကာကိုမစဉ်းစားလို့အဲ့ဝိဆင်းရဲကိုညီငွေတဲ့စိတ်တကယ်မဖြစ်ဘူးဆိုရင်တည်ခြင်းတရားကိုတကယ်မမြင်ဘူးတကယ်မစဉ်းစားဘူးတကယ်မစဉ်းမြင်ဧကန္တနိဗ္ဗာန်ရဝိဒါကာယဆွမ်းမမှုကင်းသွားနိုင်တယ်ဏိရောဓာယဒုက္ခတွေချုပ်သွားနိုင်တယ်။ဥပဒမာယကိလေသာအပူအလောင်တွေငြိမ်းအေးသွားနိုင်။အပိညာယနေဆာဒုက္ခအနတ္တဆိုတဲ့လက္ခဏာတွေတော့ကိုထုထုပြီးတော့သိတဲ့ဝိပဿနာဉာဏ်ကိုရနိုင်တယ်။မရဏသေးရင်းကိုစဉ်းစားရင်တခဏတိုင်းသေနေတဲ့အသေးကိုတော့သိနိုင်တယ်။တဘောတစ်ခါသေတဲ့အသေးကိုစိတ်ပါများစွာစဉ်းစားလို့ရှိရင်ခဏတိုင်းခဏတိုင်းသေနေတဲ့နော်ဒီအနေဆာတဘောကိုလည်းသိနိုင်တယ်။မရဏနဲ့အနေဆာဆက်ဆက်မှုအကြီးကျယ်ရှိနေတယ်ဆိုတော့ပြောရအောင်။သမောဓာယသစ္စာလေးပါးကိုထုတ်ထွင်းပြီးတော့သိတဲ့ဉာဏ်ကိုရနိုင်တယ်။နိဗ္ဗာန်ဓာယနိဗ္ဗာန်ဆန္ဒကိုမျက်မှောက်ပြုနိုင်တယ်။ကြိုကြည့်လို့ခုနှစ်မျိုးတောင်ပေါ်တယ်။ဒါကြောင့်တဘောတစ်ခါသိရမယ့်အသေးကိုလည်းပဲဒကာဓမ္မတို့ဦးဇင်းတို့ကစဉ်းစားဖို့လိုတယ်၊ဆင်ခြင်ဖို့လိုတယ်။ဒါကိုစဉ်းစားဆင်ခြင်နေဟာဟောတရားလူတရားနဲ့ကိုရဖို့အတွက်ပဲဆုံတောင်းဆုံကနေအများကြီးကြိုကြည့်လို့ပြုနိုင်တယ်ပေါ့။ဒါကြောင့်မြတ်စွာဘုရားကဒီသိခြင်းတဘောတရားနဲ့ပတ်သက်ပြီးတော့တတ္တဝါတွေရဲ့စိတ်ထဲမှာမျိုးမျိုးဥပမာတွေပေးပြီးတော့ပေါ်လွင်တင်ဆက်အောင်မြတ်စွာဘုရားဟောတာတည်းရှိဟုတ်လားဖလာဏမိဝတတ္တနာပါတောပတ္တနာတောပေယဧဝဇာတနာမစ္ဆာနာနေဆာမရဏတောပေယသန္လာတုတ်တံမှာမြတ်စွာဘုရားဟောတာတိတိမဲ့ရမနဲ့တိုင်းမနဲ့တိုင်းကြွေကြာခြင်းဆိုတဲ့ဘေးရှိရတဲ့နော်သေပင်မဝတိနေတဲ့တိတိလေးတွေမဲ့ပြီဆိုရင်သူတို့ကမြင်တကယ်လို့အတိရှိတဲ့တတဝတုတယောက်ဖြစ်နေဆိုရင်မှဲ့နေတဲ့တီးလေးကမနဲ့လင်းပြီဆိုရင်ငါပဲမနဲ့မနဲ့ခင်းပြငါကြွေကြမလီမလင်းမတီးဘူးဆိုတော့ကြောက်ရရတဲ့သဘောသူတို့မှရှိမယ်ဒါတို့ကတော့အသက်မဲ့နေဆိုတော့မစင်သားတတ်ဘူးပေါ့တီးပြီးမဲ့နေမှာမနဲ့တိုင်းမနဲ့တိုင်းကြွေကြရဲဆိုတော့ဘေးရှိတယ်တဲ့အေးမွန်ဇာတနာမစ္ဆန္ဒနေဆံမရဏတောပယအဲ့ဒီလိုပဲတဲ့မွေးပွားလာတဲ့ဖြစ်လာတဲ့တတဝမှလည်းများအမြဲတမ်းတည်ခြင်းဆိုတော့ဘေးရှိရဲ့တဲ့တိတိတရားမှာမနဲ့ခင်းလို့ဒီလိုဟောတယ်ဟုတ်လားတတ္တဝါရေးကြတော့ဘယ်လိုဟောလို့နေရှင်အမြဲတမ်းလို့ခေါ်တာဟုတ်တယ်ဓမ္မတို့အရင်တို့တည်ခြင်းဆိုတဲ့ဒီကအမြဲတမ်းရှိတယ်ဆိုတာနော်သူကအချိန်ယူရမဟုတ်ဘူးနော်ဥမရတည်တာမို့မအိုလည်းပဲတည်တာနာမရတည်တာမို့မနာလည်းပဲတည်ရင်တည်တာဟုတ်တယ်မို့လားအမြဲမြဲသောအကြောင်းကြောင့်တည်ဆုံးသွားနိုင်တယ်ဒီနေ့မှာဦးဇင်းတို့သတိတွေနဲ့တတ္တဝါတွေကိုမြတ်စွာဘုရားနှိုင်းရှင်ပြီးတော့ဟောပြတာကအရင်စဉ်းစားတဲ့အကောင်းနဲ့ပေါ့ အကင်းလေးတွေလည်းပဲကျွေးချင်းကျွေးသွားတာဒေသီတွေဆိုရင်အကင်းတွေအလွန်ကျွေးတာပေါ့ရင့်မီဆိုတော့လည်းပဲအမျိုးမျိုးသောအကြောင်းကြောင့်ဒေတိုင်းလို့တော့လည်းကောင်းသုံးဖို့လူတွေကရိုက်ပုတ်ချလို့တော့လည်းကောင်းကျွေးကြရတယ်အဲ့လိုရှားကာလမှာဘလို့မှမကျွေးဘူးဆိုအောင်တောင်မှမှဲ့ပြီဆိုရင်တော့ဒေတာဘောက်ကျွေးရတယ်ကျွေးတဲ့ဘေးကတော့သူတို့ဘလို့မှမလုပ်အဲ့လိုပဲတတ္တဝါတွေတည်ကြရတယ်ဆိုတာငယ်ငယ်လေးနဲ့တည်သွားတာတွေကလည်းအများကြီးပဲနော်အွေမရောတည်ခင်အတေဝဲဘဝလေးတွေတည်ကြတာတွေလည်းအများကြီးရှိရောဟုတ်လားအွေရောက်လာပြီဆိုတော့လည်းပဲမအိုးခင်မှာတည်ထားတဲ့အကြောင်းတရားတွေအများကြီးရှိရောဩဥပိ္ပစီရကကံလို့ဦးဇင်းတို့စာထဲမှာတော့ပြောတာဥပိ္ပစီရကကံဆိုတာကပ်ပြီးတော့ဖြတ်တဲ့ကံဒါကလည်းပဲအတွင်းအကြောင်းအပြင်အကြောင်းနှစ်မျိုးရှိနိုင်တယ်နော်အပြင်အကြောင်းတွေနဲ့ဦးဇင်းတို့သူများကရိုက်လို့တတ်လို့ဓမ္မမို့အမြင်ကနေကြားလို့ဓမ္မမို့တိုက်နေခိုင်းပြီးလို့အစီအစဉ်နေဖြစ်လို့ရုပ်တည်းရဲ့အကောင်းကြီးကနေပြီးတော့တခါတည်းဟိုကလထိုင်များကလေးများအမြင်ကနေပြစ်ချလိုက်လို့အကုန်လုံးကျိုးပဲ့ပုံပြက်သွားတဲ့လိုမျိုးဒီတတ္တဝါပျက်စီးသွားတာဟုတ်လားအဲ့လိုအပြင်ကအကြောင်းမဟုတ်ဖဲနဲ့အတွင်းကအကြောင်းကြောင့်ပြေးတာလည်းရှိတယ်ပြရပါလို့အုံနောက်ပြေးတော့ပြတ်သွားတယ်ကျန်တဲ့ကိရိတာတွေအကုန်အကောင်းအောင်ဟုတ်လားဘယ်မှမတင်ရဘူးဖြတ်ခနဲ့ပြေးရောတစုံတစ်ခုသောအကြောင်းကရုပ်တည်းရဲ့ဖြတ်လိုက်တာကျန်တဲ့ပုံကောင်းနေပါတယ်နဲ့မအိုသေးဘူးမနာသေးဘူးဒါပေမဲ့လက်လက်ကြီးနဲ့တည်သွားတယ်ဒီလိုမျိုးလည်းပဲတတဝါဒီမှာတည်ရင်တရားဆိုတာကျုံရတာအဲ့လိုအကြောင်းတရားတွေဘလို့မှမရှိခဲ့ဘူးချိုးအောင်တောင်မှအသက်ကြီးပြီဆိုရင်ကတော့ဒီနေ့မှတခြားပေါ့တရားလည်းနေဒါတော့ဘလို့မှရှောင်လို့မရဒါကြောင့်မြတ်စွာဘုရားကဤမျိုးစုံဥမာမျိုးစုံနဲ့တည်ရင်တရားကိုစဉ်းစားဖို့ဟောတာပေါ့ဟုတ်လားဥတည်နေတယ်လုံထားတဲ့အိုးတွေကကွက်ပြက်ချင်းနဲ့ဆုံးရှိတယ်တဲ့တတ္တဝါတွေကလည်းပဲအဲ့လိုမျိုးတည်ဆုံးရင်းတာနဲ့အဆုံးရှိတယ်ဒေဝရာသမန္တသရေဘလာကြီးသပန္ဒိတာအေဝံမစ္စုဝတန်ယန္တိအေဝံမစ္စုပရာယနာနော်ဒေဝရာသနေတဲ့လူတွေပဲဖြစ်ဖြစ်မဟာဒါသအသက်ကြီးတဲ့လူတွေပဲဖြစ်ဖြစ်ဘာလာမိုက်တဲ့လူတွေပဲဖြစ်ဖြစ်ပန္ဒိတာဉာဏ်ရှိတဲ့ဆိုတဲ့လူတွေပဲဖြစ်ဖြစ်အကုန်လုံးဖြည့်ချက်မရှိဘူးသဗ္ဗေမစ္စုဝတ္တယံတိတေရှင်တရားရဲ့အလိုကိုလိုက်ကြရတယ်တဲ့။ဇူရဲ့အလိုကိုလိုက်ရတယ်။တေရှင်ရဲ့အလိုကိုလိုက်ရတယ်မလိုက်ချင်လို့မရဘူးဒါက။အေဝံမစ္စုဝတ္တယံတိအေဝံမစ္စုပရာယနာဒီလိုနဲ့ပဲအဆုံးကြတော့ဒီသွားကြတာရှိပါပြီတဲ့။ဒီသဘောတရားကိုစဉ်းစားခြင်းသည်ဘဝရဲ့၃ညာသဘောကိုကောင်းကောင်းမြင်နိုင်တယ်။၃ညာဆိုတာဘာပြောတာလဲ။ဘာတမူမှမရှိဘူးလို့ပြောတာ။သူတို့ဘာကြီးလဲဖြစ်နေနေတေရှင်ဆိုတာကြီးကရှိနေတယ်။တည်ရမဲ့ဘဝတည်ဘယ်ဘဝကိုကောင်းတယ်လို့ပြောရမှာတော့ဒါစဉ်းစားကြည့်တကယ်တမ်းကဒီအသေးကိုမမြင်တဲ့အတွက်ကြောင့်ဒီနေခြင်းကတန်ဖိုးတက်တယ်လို့ဖြစ်နေတာဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်ဒါကြောင့်ဦးဇင်းတို့ပြည့်တဲ့ဘောင်းတို့ဘောင်းတို့ညှင်းညူးစုံတဲ့ခန္ဓာရဲ့သဘောဝအမှန်ကိုသိအောင်ကြိုးစားရမယ်တတိထားပြီးတော့ဖြစ်တိုင်းဖြစ်တိုင်းတိနေတဲ့နည်းနဲ့လည်းပဲအနိစ္စလက္ခဏာကိုမြင်အောင်ကြိုးစားရမယ်ဘာပဲဖြစ်လာဖြစ်လာမတည်မြဲဘူးဆိုတော့သိအောင်ကြိုးစားရမယ်တခြားတခြားသောအခြေအနေမှာလည်းပဲအော်ဘဝရဲ့နောက်ဆုံးအချိန်မှာပြည့်စည်ရမယ်ဆိုတဲ့ဒီမရဏသဘောကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့ကြိုးစားအထောက်ကြဖို့မလိုဘူးလားလိုတယ်ဘယ်နည်းနဲ့ပဲအသိဉာဏ်ကိုရသွားအသိဉာဏ်ရသွားဖို့ကလိုရင်းတယ်ဟုတ်တယ်မဟုတ်လားအကုန်လုံးကဆက်စပ်မှုရှိနေဘူးလားအကုန်လုံးကအမှန်တရားအကုန်လုံးကဒီခန္ဓာရဲ့သဘောဝါကိုသိအောင်မြင်အောင်နည်းမျိုးစုံနဲ့ဒါကြိုးစားကြတာတချို့ကဒေသနာတွေနဲ့ပတ်သက်ပြီးတော့အကြအမြင်အသိအမြင်နေတဲ့ခါကျတော့ဟိုတိဥဒ္ဒါလေးကိုပဲစုပ်ကန်ထားပြီးတော့ဒါမှအမှန်ဓမ္မအမှန်ဆိုရင်တိတ်ပြဿနာမရှိဘူးဒီပညာတွေအမှားဆိုရင်တော့ပြဿနာရှိသွားပြီ။သောပေါက်လားဗျ။အေးဒါကြောင့်ပြည့်တဲ့ဘုန်းသူတော်ကတော့အနိစ္စဆိုတာကိုလည်းသိဖို့လိုတယ်လို့မရဏဆိုတာကိုလည်းသိဖို့လိုတယ်။နောက်အနိစ္စဆိုတာကတော့တခဏချင်းပျက်စီးနေတဲ့သဘောမရဏဆိုတာကတော့တဘောပျက်စီးရဆိုတဲ့သဘော။ဒါတွေကိုဘလို့ရည်ရွယ်ချက်နဲ့ဦးဇင်းတို့တရားဓမ္မတွေတွေသိအောင်မြင်အောင်ကြိုးစားကြရတာတော့လို့မေးရင်တစ်လုံးနဲ့ပြောရရင်တော့ဆွေလန်ပင်ပန်ကိုဥပါဒံတရားတွေနည်းရတာနဲ့ချုပ်ပြောက်သွားအောင်လို့ဒါကိုသိအောင်မြင်အောင်ကြိုးစားကြရတာဟုတ်တယ်မဟုတ်လားနော်ဆွေလန်ပင်ပန်မှုဥပါဒံတရားလောဘပေါ့နော်ဒီနေ့မှဦးဇင်းတို့မြတ်စွာဘုရားဒေဝရဟတိတက္ကတိုင်ဒေဝရဟနိဗ္ဗာန်နဲ့နော်ဆွေတော်မျိုးတွေရှိတဲ့နေရာပေါ့အဲ့ဒီမှာမြတ်စွာဘုရားသတင်းသုံးတယ်အဲ့လိုသတင်းသုံးတဲ့အခါကျတော့ယဟန်တော်တို့မြတ်စွာဘုရားကြီးရောက်လာပြီးတော့ရသော်ဗျာတဲ့တပည့်တော်တို့သစ္စာဘုံကြီးအရက်ဘက်ကိုဒေသစာရီသွားကြမလို့ရသော်ဗျာကိုလာပြီးတော့စိတ်ကိုဥချနှုတ်ဆက်ကြတာပါဗျာလို့ပြော။ဆောက်တော့ရသော်ဗျာကရှင်သားတို့တဲ့အဲ့ဒါလို့ဆိုရင်တင်းတို့ရဲ့နောင်တော်ကြီးဖြစ်တဲ့တာရိပုတ္တရာကြီးကိုတင်းတို့ဝင်ခဲ့ကြပြီလားမေးတယ်။ မုံရသည်ဘုရားဆိုအေးအဲ့လိုဆိုလို့ရှိရင်တောင်းအနေမှာနင်တို့ရဲ့နောင်တော်ကြီးဖြစ်တဲ့သာရိပုတ္တရာရှင်ကိုဝင်သွားကြအောင်လို့မြတ်စွာဘုရားအမိန့်ရှိပြီးတော့ရဟန်းတော်တွေကလည်းပဲမြတ်စွာဘုရားကိုစကားကိုနားထောင်ပါလေတန်ကျော်ကျုံတို့ဘက်မှာရှိတဲ့အရှင်သာရိပုတ္တရာကိုမြတ်ကြီးစီကိုသူတို့ချင်းကပ်ပြီးတော့ရှ िख ိုးဥချရတယ်ပေါ့အဲ့ဒီမှာရှင်သာရိပုတ္တရာကမြတ်စွာဘုရားသူ့တီကိုတွတ်လိုက်တယ်ဆိုတာကိုသိတယ်အဲ့ဒီမှာအဲ့ဒီရဟန်းတော်တွေကိုဗာမေးလို့ဆိုတော့ငါရှင်တို့တဲ့နိုင်ငံရဲ့ခြားတိုင်းတစ်ပါးကိုတွားကြမယ်ဆိုတာတော့ဟုတ်ပါပြီတဲ့အဲ့ဒီနိုင်ငံရဲ့ခြားတိုင်းတစ်ပါးမှာပညာရှိလို့အမိခံတဲ့သမဏပြမနာတွေကလည်းအများကြီးရှိတာပဲတဲ့အဲ့ဒါတကယ်လို့မြဲအဲ့ဒီပညာရှိဆိုတဲ့ပုဂ္ဂိုလ်တွေကတင်တို့ကိုတင်တို့ရဲ့ဆရာဂေါတမဘုရားမြတ်စွာဘုရားဘလို့အယူဝါဒရှိလေလို့တကယ်လို့မေးခဲ့မယ်ဆိုရင်တင်တို့ဘလို့များပြောမလဲတဲ့ဒါကအကြီးအကဲတယောက်အနေနဲ့သူများမေးလာလို့ရှိရင်မပြောနိုင်ပဲမနေနိုင်မနေသင့်ဘူးဆိုတော့ခံယူချက်ရှိလို့ဟုတ်လားတင်တို့ရဲ့ဆရာမြတ်စွာဘုရားဂေါတမဘုရားဟာဘလို့ယူဝါဒရှိလဲလို့မေးရင်တင်တို့ဘလို့ဖြေမလဲတဲ့တို့ရန်တော်ဒီကဘာပြောလို့ဆိုတော့အရှင်ဘုရားတဲ့အဲ့ဒီအခြေစကားမျိုးတွေကိုကြားရဖို့ပဲအဝေးကြီးကနေရှင်ဘုရားကြီးကိုပြီးတော့လာတာတဲ့ပြီးတော့လာတာဒါကြောင့်အဲ့ဒီအခြေကိုရှင်ဘုရားပဲပြောပြပါတဲ့သူတို့ကတော့မပြောဘူးအဲ့တော့ရှင်သာရိပုတ္တရာအဲ့ဆိုရင်ကောင်းပြီဆိုပြီးတော့ယေရှုဘုရားရဲ့အယူဝါဒဟာဘာလဲဆိုတာကိုရှင်သာရိပုတ္တရာကရှင်းရှင်းလင်းလင်းပြအောင်ပြောပြတာတကယ်လို့ပညာရှိတွေလို့အမိခံတဲ့ပုဂ္ဂိုလ်တွေကသင်တို့ရဲ့ဆရာဂေါတမဘုရားဟာဘယ်လိုယူဝါဒရှိလို့လို့မေးခဲ့ရင်သဏ္ဍာရာကဝိနည်းရခါကြီးနော်လောဘကိုပယ်ရှားရေးကိုဟောပြတဲ့ယူဝါဒရှိတယ်လို့ပြောလိုက်ပါတဲ့သဏ္ဍာရာကဆိုတာတေဟုကောက်ရင်လောဘပဲသဏ္ဍာဆိုတာလိုချင်တာရာကဆိုတာဆွဲမေတ္တာနော်လိုချင်တာရဲ့ဆွဲမေတ္တာရဲ့နော်လောဘကိုပဲနာမည်အမျိုးမျိုးနဲ့ပြောလိုက်တာပါပဲဝိနည်းရခါကြီးဝိနည်းဆိုတာပယ်ရှားတာလောဘကိုပေရှားရေးကိုဟောပြတဲ့အယူဝါဒရှိတယ်လို့ပြောလိုက်ပါတဲ့။ဒါပေမဲ့ဘာလို့လဲမှတ်ရအောင်နော်ဒါလေးကိုဟုတ်လား။ဒါကြောင့်ခုနတုန်းကဒီအနိစ္စနဲ့မရဏကိုမြင်အောင်ကြည့်ရတာထင်အောင်ကြည့်ရတာဘလို့ရွေးတယ်လို့မေးရင်ဒီမြတ်စွာဘုရားရဲ့အယူဝါဒကိုလိုက်လာကျင့်သုံးရရောက်ရည်အတွက်ဒါအနိစ္စနဲ့မရဏကိုမြင်အောင်ကြည့်ရအောင်။လောဘနေပါတော့ထုံမတဲ့ဆင့်လောဘချုပ်ငြိမ်းတော့အောင်ဆိုတဲ့ရွေးချက်နဲ့ကြိုးစားကြရအောင်။အဲ့ဒါမေးလိုက်နေတဲ့ထပ်ပြီးတော့အဲ့ဒီညီနာရှိအမိခံတဲ့ပုံစံတွေကဒီလောက်ဖြေလိုက်တာနဲ့မိဘကရက်သွားမှာမဟုတ်ဆက်ပြီးတော့မေးလိုက်မယ်เนาะဘယ်တရားတွေရဲ့အပေါ်မှာလောဘကိုကင်းအောင်ကျင့်ရမှာတုံးလောဘကဘယ်တရားတွေရဲ့အပေါ်မှာကင်းအောင်လုပ်ရမှာတုံးလို့တကယ်လို့ဆက်ပြီးတော့မေးခဲ့မယ်ရှုရဲ့เนาะလောဘပယ်ရှားရေးအယူဝါဒရှိတယ်လို့ပြောပြီးပြီเนาะလောဘကဘယ်တရားတွေရဲ့အပေါ်မှာပယ်ရမှာတုံးဒီလိုများမေးခဲ့မယ်ရှုလို့ရှိရဲ့ခန္ဓာ၅ပါးရဲ့အပေါ်မှာဖြစ်နေတဲ့လောဘကိုပယ်ရှားဖို့ကြိုးစားရမယ်လို့ဒီလိုသင်တို့ဖြေရမယ်တဲ့။ဒီပုံမှာတွေ့နေတဲ့လောဘကိုပယ်ရမှလည်းလို့မေးရင်ခန္ဓာ၅ပါးရဲ့နောက်ခန္ဓာ၅ပါးဆိုတော့ဒီသင်္ခါရလောကကိုမီလို့ဆိုကြပါစို့။နောက်ရုပ်ဝရှုဓမ္မိတို့ရဲ့ရုပ်ဝရှုရှိတဲ့ဒီမှာရုပ်တွေရှိတယ်။ဒါရုပ်ဘက်ခန္ဓာဟုတ်တယ်မဟုတ်လား။ပြီးတော့ပါတော့ခန္ဓာကြီးရဲ့အရှုဝေးမတမ်းမှုအရှုဝေးသင်္ခါရအရှုဝေးဝိညာဏဆိုတဲ့တိမှုအရှုဝေးဒီသဘာဝတရားအလုံးရဲ့အပေါ်မှာနော်လူချင်းမမောဆွမ်းလန်းနေဆိုတဲ့လောဘတက်ကိုပယ်ရှားဖို့ကြိုးစားရမှာအဲ့လိုဖြေလိုက်လို့ရှိရင်တဲ့သူရဲ့မိငွန်းတွေကရက်တန့်သွားအောင်မှာမဟုတ်ဘူးလေဆက်ပြီးတော့မေးအောင်မေးတယ်အဲ့ဒီလောဘမှာဘလို့အပြစ်တည်ရှိလို့အဲ့ဒီလောဘကိုပယ်ရှားဖို့ဟောရတာတုံးလို့ဆက်မေးလိုက်နေတဲ့ဟောဒါကအလုံးမသဘာဝကျတဲ့မိငွန်းပေါ့နော်လောဘကိုပယ်ရှားဖို့မြတ်စွာဘုရားကဟောတယ်နော်ဘယ်တရားပုံမှာလောဘပယ်ရမှာတော့ခန္ဓာ၅ပါးရဲ့ပုံမှာလောဘကိုပယ်ရမယ်လောဘမှာဘယ်ဖြစ်ရှိလို့ခန္ဓာ၅ပါးရဲ့ပုံမှာအဲ့ဒီလောဘမဖြစ်ရဘူးမဖြစ်အောင်ဒါစီရမယ်ပယ်ရမယ်လို့ဟောရတာတုံးလို့မေးရင်လို့ဖြစ်မတော့ねဟုတ်လားအဲ့ဒီတော့မြတ်စွာဘုရားကဘယ်လိုပြောပြလဲအဲရှင်သာရိပုတ္တရာဘယ်လိုပြောပြလဲဒီခန္ဓာ၅ပါးရဲ့ပုံမှာတော့လောဘရှိနေတဲ့ပုဂ္ဂိုလ်နော်ဆွမ်းနမှုတွေရှိနေတဲ့ပုဂ္ဂိုလ်တွေ့တာမှုတွေရှိနေတဲ့ပုဂ္ဂိုလ်နော်စားလောင်မှုတွေရှိနေတဲ့ပုဂ္ဂိုလ်မှုသိမှုတွေရှိနေတဲ့ပုဂ္ဂိုလ်လောဘကိုပဲနာမည်မျိုးနဲ့မြတ်စွာဘုရားဟောပါတယ်ဟုတ်လားတကယ်လို့အဲ့ဒီဒုစရလုံးမသိနေတဲ့ဆွေးနွေးမဲ့မောနေတဲ့ဒီခန္ဓာ၅ပါးတမျိုးတမျိုးပေါက်ပြန်ကြောင်းလဲသွားပြီဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်မှာတောကပိဋိဝါဒုက္ခဒေါမနတာဥပါယတာဆိုတဲ့တရားစုံ၅မျိုးဟာတေချာပေါက်ဖြစ်လာနိုင်တယ်တဲ့တေချာစင်းလားနော်လောဘမှာဘယ်ဖြစ်ရှိလို့လောဘကိုပယ်ဖို့ပြောရတာတော့ဒီမျိုးရဲ့အဖြစ်ဟုတ်လားတဲ့ပြောရင်လောဘရဲ့အဖြစ်ပေါ့ ဆွေးနွမ်းမယ်မို့ရှိနေတယ်ဆိုရင်အဲ့ဒီကိုယ်ဆွေးနွမ်းမယ်မို့တဲ့အရာကြီးတစ်မျိုးတစ်မျိုးပြောင်းလဲဖောက်ပြန်ပျက်စီးပြီဆိုတာနဲ့အဲ့ဒီတတ္တဝါတောကဆိုတဲ့ဆွေးရင်မှုပြီးတော့ဆိုတဲ့ငိုကြွေးမှုဒုက္ခဆိုတဲ့ကိုယ်ဆင်းရဲမှုဒေါမနတာဆိုတဲ့စိတ်ဆင်းရဲမှုဥပါယတာဆိုတဲ့ပြင်းစွာပင်ပန်းမှု၅ချက်နော်အဲ့ဒီတရား၅မျိုးတေချာပေါက်ဖြစ်လာနိုင်တယ်တဲ့အဲ့ဒီအပြစ်ကိုမြင်လို့ဒီလောဘတက်ကိုပယ်ရှားဖို့မြတ်စွာဘုရားဟောပြရတာတဲ့ဟုတ်လားအဲ့ဒီမှာဆက်မေးလိုက်ဦးမေးတဲ့နောက်ဆုံးမေးခွန်းလေးကျန်နေသေးတယ်လောဘကိုပယ်ရှားလို့ရှိရင်ဘလို့အကျိုးကြီးကြီးတွေဖြစ်ထွန်းမှာမလို့ဒီလောဘကိုပယ်ရှားဖို့ပြောနေရတာလို့မေးလိုက်မယ်တဲ့လောဘကိုပယ်ရှားရင်ဘလို့အကျိုးကြီးလို့ရှိမှာတော့ခုမှဆုံးမဲ့မှုမရှိဘူးမမုန်းမှုဒေတာမှုမရှိဘူးဆိုရင်အဲ့ဒီခန္ဓာ၅ပါးဘယ်လိုပဲပြည့်စည်ဖောက်ပြန်တော့တော့လေပဲဆွေးနွမ်းမယ်မို့မရှိတဲ့ပုဂ္ဂိုလ်မှာဆွေးရည်ရလည်းမရှိဘူးငိုကြည်ရလည်းမရှိဘူးစိတ်ဆင်းရဲရလည်းမရှိဘူးကိုယ်ဆင်းရဲရလည်းမရှိဘူးပြင်းစွာပင်ပန်းလာတယ်ဖြစ်เสียကြောင်းမရှိဘူးဟောဒုက္ခပရိဒေဝဒုက္ခဒေါမနတဥပါယတာအကုန်လုံးငြိမ့်တော့အတိမလိုတာအတဲ့ဆင်းရဲဒုက္ခတွေဟာဘာကြောင့်ဖြစ်တာလဲဆိုတာကိုဒီမှာလူရင်းနဲ့တူတူလေးဒါထင်ထင်ရှားရှားပြောထားတာလောဘရှိရင်ကိုလောဘရှိနေတဲ့ຢာကြီးပျက်စီးသွားရင်ဒုက္ခရောက်မှာပဲလောဘမရှိဘူးဆိုရင်ဘာတွေမလိုပဲပျက်စီးနေနေဒုက္ခရောက်ကြအကြောင်းရှိအဲ့ဒါပျက်စီးမှပျက်စီးမှမနာလို့ဆိုရင်ဟိုတန်တရားဖြစ်เสียမလို့အရာအလုံးကလည်းပျက်စီးမှအသေးချာပဲပို့ပြီးတော့တိတိကျကျပြောရရင်ကိုဆွန်းတန်းထားတဲ့အရာတွေအကုန်လုံးကပျက်စီးမှအသေးချာပဲအသေးချာဖို့ပျက်စီးမဲ့အရာပေါ်မှာဆွန်းလန်းမမောထားခြင်းဒီပေချာဖို့ဒုက္ခဖြစ်အောင်ကြိုတင်ဆောင်ရွက်ထားတာ ਨੇ အတူတူပဲဒါကြောင့်ဒကာဓမ္မတို့ဦးရင်တို့မှာဘာမှစိတ်အေးတရာမရှိတာတော့အမှန်ပဲ။နော်။အဲဆိုအခုလူတော်တဲ့နေသားထိုင်တာရှိနေရဆိုတာကကိုယ့်စိတ်ထဲမှာဓာကြီးကမပြည့်စည်ဘူးအခိုင်အမာသဘောလို့ကိုယ်ကလည်းယူဆထားတယ်။ဒါကလည်းတကယ်ဝေယုံတုံးကမပြည့်စည်ဘူး။မပြည့်စည်လို့မယ်ဆိုတာလည်းအဲ့ဒါအကြီးကျယ်တုံးလုံးချောင်ချပဲ။ဘယ်အရာပြည့်စည်မဲ့ချိန်မှာအကြီးကျယ်တုံးလုံးချောင်ချမှာတော့ငါလို့ဆွနမ်းထားတဲ့အရာကြီးပြည့်စည်ရင်အကြီးကျယ်တုံးလုံးချောင်ချမှာပေါ့။ငါဥစ္စာလို့ဆွနမ်းသိမ့်ထားတဲ့အရာကြီးပြည့်စည်ရင်အကြီးကျယ်တုံ့လုံးချောင်ချမှာပေါ့ငါနဲ့ငါဥစ္စာပေါ့နော်ဒီနေ့တော်ရှင်တို့ပြည့်တဲ့ကောင်တို့ကောင်တို့ငါလို့မဆွေးနှံဘူးမသိမ့်ပိုက်ဘူးငါဥစ္စာလို့မဆွေးနှံမသိမ့်ပိုက်ဘူးဆိုရင်ဒီငါလို့ထင်ရတဲ့အရာကြီးပျက်စီးသွားလည်းပဲသူ့မှာပူပန်နေရဆွေးနေရမရှိဘူးတခြားတော့ကိုယ်ကြီးကအရာကြီးပျက်စီးသွားလို့လည်းပဲသူ့မှာဆွေးနေရပူလုံနေရမရှိဘူးခုတက္ကမတို့အရင်တို့ကြမှာဦးသိန်းတို့မှာကြတော့အဲ့လိုမဟုတ်ဘူးဒီငါဆိုတာကြီးပျက်စီးရင်လည်းပဲအကြီးကျယ်တုံ့လုံးချောင်ချပဲဒါရင်လားမကောင်ကိုကြီးမှာငါဥစ္စာဆိုတော့လှုပ်တာညာယူရှိမလားရှိရဲ့အထူးသဖြင့်တော့ကိုမိသားစုပေါ့နော်ဒီမိသားစုဝင်နေရဲ့အပေါ်မှာအကြီးအကျယ်ဆွေးလန်းထားတာရှိတယ်ဒါလေးကငါအဖေအမေငါသားသမီးငါညီကောင်မောင်နှမဒါကတိပင်းလူတွေနဲ့မတူဘူးဒါကအကြီးအကျယ်ကိုယ်ကိုဒုက္ခပေးမှပေးရဟုတ်လားအဲ့တော့ကိုပြည့်စည်တဲ့အခါမှာစိုးရိမ်ပူလောင်ရယုံများမကဘဲနဲ့ကိုမိသားစုဝင်နေကိုဆွေမျိုးတွေပြည့်စည်တဲ့အခါမှာလည်းအကြီးအကျယ်ပူလောင်လိုက်မယ်တုံ့လုံးချောင်ချားလိုက်တယ်ဒီပြဿနာကဒကာမတို့ဦးရင်တို့မှာနောက်စိတ်ကူးရင်တာမပါဘူးတော့ခုပြောနေရတဲ့ထဲမှာတေချာပေါက်ဒါကပြေကိုတွေးမှာဒါဒီပေါ်မှာဆွဲလန်းသိမ့်မဲ့မှုကလည်းမကင်းရသေးဘူးလေအဲ့တော့ဒီညမှာဦးရင်တို့ဒီလောဘကိုချုပ်ငင်းအောင်လုံနိုင်ရတဲ့သူတော်ကောင်းကြီးတွေသူတို့ခန္ဓာကိုယ်ကြီးပြည့်စည်တော်လည်းသူတို့ဆွေးရင်တာတွေပူလောင်တာတွေမရှိဒီပြည်ဘယ်ခန္ဓာပြည့်စည်တော်လို့မှလည်းသူတို့မှဆွေးရင်တာပူလောင်တာမရှိအဲ့ဒါနဲ့ပတ်သက်ပြီးတော့ဦးရင်တို့ပိဋကတော်ထဲမှာမှတ်တမ်းတင်ထားတဲ့အကြောင်းအရာလေးတွေရှိတယ်ဆိုကြပါစို့ကိုယ်ခန္ဓာကိုယ်ကြီးပျက်စီးသွားတာတောင်တွင်တို့ချောက်ချမှုမရှိဘူးဆိုတာနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာရဲ့ညီရှင်ဥပတေနဆိုတာရှိတယ်အဲရှင်သာရိပုတ္တရာကနောက်ဆုံးဥပတေနရဲ့စုံနာရဲ့ယောရာရဲ့ဆိုညီ၃ပါးရှိတယ်ယောရာတော့ငငယ်လေးနဲ့ညာနာဖြစ်တာငယ်ဆုံးလေးနော်ศาลาឧបศาลาติตุปศาลาဆိုပြီးညီမ3ရောက်လည်းရှိတယ်။အကုန်လုံးပြုကြောင်းသာနာဝင်တဲ့ယဟန်နေကြီးဖြစ်တယ်။အခုပြောတာကឧបတေနရှင်သာရိပုတ္တရာရဲ့ညီ။အဲ့ဒါညီနောင်တစ်ပါးသူ့ရဲ့တပည့်သူ့ရဲ့တပည့်တွေခြံရံပြီးတော့ခါတစ်ပါးမှာရာဇဂုံမျိုးရဲ့နော်ငွေစိုးတွေအလွန်ပေါ်တဲ့နေရာကခိုးတကူမှာသူတို့တင်းတုံး။အရှိတုံးကတော့နောက်တွေ့ရမြင်ရအရှင်ပြေတဲ့နေရာနေကြတာပေါ့နော်ယဟန်တော်တွေကအဲ့ဒါကိုယ်ထဲမှာတရင်တုံးရင်းနဲ့သင်္ကန်းချုပ်ပြီးတော့နေတာဒေရှင်ဥပဒေနာကအဲ့ဒါဒီဘက်ကဦးဇင်းတို့လက်ကလေးတစ်ဖက်ကဖော်ပြီးတော့သင်္ကန်းကိုင်ထားတာအဲ့ဒါကိုယ်ရဲ့ခေါင်းမိုးမှာငွေနှစ်ကောင်ကကစားရင်းနဲ့တစ်ကောင်ကပြုတ်ကျလာ တည်တည်လေးဒါပေမဲ့အဲ့ဒီမွေတွေကထိတာနဲ့တည်နိုင်လောက်အောင်ထိအစိတ်ပြင်းတဲ့မွေဖြစ်မကြိုက်ဘူးထိတာနဲ့ပြဿနာတက်အဲ့ဒါစိတ်တို့ပြုတ်ကျလာတဲ့အခါကျတော့ဒီလိုစိတ်တွေပြန့်သွားတယ်ဆိုတော့တည်တောက်လျှောက်ပဲအဲ့ဒီအချိန်မှာရှင်ဥပဒေနာကနိနာမှာရှိတဲ့သူ့ရဲ့တပည့်ယဟန်တွေကိုဘာပြောတော့ဆိုတော့အရှင်တို့တဲ့ငါရဲ့ခန္ဓာကိုယ်ကြီးဖွင့်ပြရလေလို့ဖျို့ဖျဲပြိုးပွဲမသွားတဲ့ပြန့်ကျဲမသွားသေးခင်မှာငါခန္ဓာကိုယ်ကိုကရင်မောတင်ပြီးတော့တလုံးမောတင်ပြီးတော့ဒီကိုယ်တွေကလည်းအ мян ထန်းထုတ်လိုက်ကြလို့ပြောသူမသွားနိုင်တော့ဘူးဇီဝမှာဘာဖြစ်နေလဲလို့မသိဘူးပုံမမပြတ်ဘူးဒီတိုင်းနဲ့ဒါရှင်သာရိပုတ္တရာကဘာပြောလို့ဆိုရှင်သာရိပုတ္တရာလည်းအနာမရှိတယ်ဒါသူညီဖြစ်နေတာအရှင်ဥပဒေနာတဲ့တင့်ကိုကြည့်ရတာညနာလည်းကြည်ကြည်လင်းလင်းလန်းလန်းဆန်းဆန်းရမယ်ဘာမှဖြစ်တဲ့အမှုရာတုံပေါက်နေတာမရှိဘူးဒါဝိဓမ္မခန္ဓာကိုယ်ကြီးဖွဲပြလို့ပြုပြဲပြုပွဲပြန့်ကျဲမသွားသေးခင်မှာဒီခန္ဓာကိုယ်ကြီးကိုတလုံးလုံးတင်ပြီးတော့ကိုပြင်းမကိုထုတ်လိုက်ကြလို့ဘာကြောင့်ပြောရတာလဲဟုတ်လားအဲ့ဒီတော့မှသူရှင်းပြတယ်သူ့ပုံမှာမွေကြလို့ခဏနေခဏကိုကြီးပြည့်စည်တော့မယ်နော်အဲ့လိုမျိုးတဲ့ကရှင်သာရိပုတ္တရာတိတ်ရဲ့မျက်နှာကြည့်ရတယ်အလွန်ကြည်လင်းနေတဲ့အလွန်လန်းဆန်းနေနော်ဘာမှတုံ့လုံးချောက်ချတာမရှိရဘူးအိန္ဒိယပြက်လာမတွေ့ရဘူးပေါ့အဲ့ဒီတော့ရှင်ဥပဒေနာကဘာပြောလဲဆိုတော့ငါရှင်သာရိပုတ္တရာတဲ့ငါမှအိန္ဒိယပြက်ဆရာအကြောင်းမရှိဘူးတဲ့ဘာလို့ဆိုငါဟာခန္ဓာ၅ပါးရဲ့ပုံမှာအဲဒီကတော့ခန္ဓာ၅ပါးမပြောဘူးဗျာသူဘာပြောလို့ဆိုတော့သူကမျက်စိနာနာလျှာကိုယ်စိတ်အာယတနာရှိတော့ကနေသူပြောတာအစ္စတိကယတနာ၆ပါးဒီခန္ဓာကိုယ်ကြီးကိုပြောတာပါပဲမျက်စိနာနာလျှာကိုယ်စိတ်တပါးချင်းနေသူပြောတယ်ငါဟာမျက်စိရဲ့ပုံမှာဒါဟာငါပဲလို့မျက်စိကိုငါလိုမဆွဲဘူးတဲ့ပြီးတော့မျက်စိကိုငါဥစ္စာလို့ငါဆွဲတာမရှိဘူးတဲ့ရိုးရိုးလေးပါပဲရိုးရိုးလေးစကားလေးကိုကိုယ့်ဟာကိုယ်ဘယ်တိုင်းတတိနားလဲမလဲဒါကိုယ့်ဟာကိုယ်တော့ထိုင်ပြီးတော့စဉ်းစားပေါ့ဒါကတော့အမှန်တရားပဲကိုနားမလဲသေးတာကတော့ကိုနားမလဲနိုင်နေလို့ဒီအမှန်တရားဆိုတဲ့အရာကိုစုပ်ကင်ပြီးတော့စဉ်းစားကြည့်နော်မျက်စိကိုသူငါလို့လည်းမဆွဲဘူးတဲ့ဒါငါပဲလို့သူမှထင်မှားတာမရှိထင်တာမြင်တာမရှိဘူးငါမို့ရင်ဒါငါဥစ္စာလားဆိုရင်ဒါငါဥစ္စာလို့လည်းသူထင်တာမြင်တာမရှိဘူးနော်ငါနဲ့ငါဥစ္စာကလေးတည်းမတူဘူးနော်နော်ငါဆိုတဲ့အဆွေရက်ပို့ပြီးတော့ခိုင်ပါတယ်ပေါ့ငါဥစ္စာဆိုတာကတော့ငါပြီးတော့မှငါဥစ္စာပေါ့ဟုတ်တယ်မဟုတ်လားတဲ့မျက်စိကိုသူငါလို့ထင်တာမြင်တာလည်းမရှိဘူး။ငါဥစ္စာလို့ထင်တာမြင်တာလည်းမရှိဘူး။တခုချင်းပြောတယ်။နာခေါင်း၊လျှာ၊ကိုယ်၊စိတ်ဒီကိုယ်လုံးကုန်ရော။ဟုတ်လား။အဲ့ဒီအာယနာ၆ပါးရဲ့ပုံမှာငါမဥစ္စာဆိုတဲ့ဆွေးလန်းသိမ့်ပိုက်လို့ငါမှရှိမထားဘူးတဲ့။အဲ့ဒါကြောင့်မလို့ဒါကြီးပြည့်စည်တဲ့ကမ္ဘာငါကဘာမှအိမ်ကြီးပြည့်စရာကြောင်းမရှိဘူးတဲ့။ရိုးရှင်းရှင်းလေးပြောတော့လား။အဲ့လိုပြောတော့တပည့်တွေကရှင်ဥပဒေနာကိုညောင်သောပုံမှာတင်ပြီးတော့ပြင်မဲ့ကိုထမ်းထုတ်သွားကြတယ်။အဲ့ဒါကိုပြင်မဲ့လည်းရောက်ပြီဆိုတော့အကုန်လုံးပွေးတွေကိုပြန်ကျဲသွားတယ်လို့ဆိုတယ်။မွေရဲ့အစိတ်တွေကလည်းအရန်အော့ကြကောင်းနေပေါ့။ဟုတ်လား။အဲ့ဒါလေးကိုအရင်တို့ပြီးကတော်ထဲမှာမှတ်တမ်းတင်ထားတာလေးတွေ့ရတယ်ပေါ့အထင်ကြီး။ဒါပါတွေ့နေတာလို့ဆိုလို့ရှိရင်ဒီခန္ဓာရဲ့ပုံမှာဒီယုံနာတဘာဝတွေရဲ့ပုံမှာစွမ်းနဲ့တိမ့်တိုင်းမှုမရှိတဲ့ပုံကိုယ်တွေအထင်မှားအမြင်မှားမှုမရှိတဲ့ပုံကိုယ်တွေမှာဒါကြီးပြည့်စည်တဲ့အချိန်မှာသူတို့မှာဘာမှအေးလေးပြက်တာတုံ့လုံးချောက်ချတာမရှိဘူးဆိုတာလေးကိုအားကျနိုင်ဖို့ပေါ့နော်အဲ့ဒီအနေထားကိုရောက်သွားတဲ့ပုံကိုယ်တွေဒီကနေတကယ်စစ်မှန်တဲ့အောင်မြင်မှုကိုရကြတဲ့လူတွေတကယ်ချမ်းသာတဲ့ချမ်းသာမှုကိုရကြတဲ့လူတွေကျန်တဲ့လူတွေကတော့အနာဂတ်မှာကိုယ့်တို့ဘာကိုရှာထားတာပဲလေကိုယ်ကစွမ်းနဲ့မှုကိုမှမရှော့မချထားနိုင်သေးဘူးပယ်ဖို့ဆိုတာနေနေသားသားဒါဆိုရင်တော့အဲ့ဒါဒီပျက်စီးတာနဲ့အဲ့ဒါကိုဒုက္ခရောက်တာနဲ့တစ်ချိန်နဲ့ပဲတချို့စီမပျက်စီးသေးဘူးပျက်စီးတော့မယ်လို့အချက်ပြတာနဲ့အကြီးကျယ်ဒုက္ခရောက်ကြတာပဲဒါကကြည့်ရရင်ကြည့်နေကြည့်တဲ့ရင်မြင်စရာတွေတော့ကကြီးမှအများကြီးရှိဘူးလားရှိတယ်နော်ဟန်နေပန်နေနဲ့လားနေနေကြတာတကယ်တည်းကအဲ့ဒီပြဿနာကတတ္တဝါတွေမှာရှိနေတယ်ဟုတ်တယ်မဟုတ်လားအေးဒါကတစ်ချက်ပေါ့နောက်တစ်ချက်ကအဲ့လိုဆွမ်းနှံသိမ့်ပိုင်မှုကင်းရတဲ့ပုံကိုယ်တွေအထင်အမြင်မှားမှုမရှိကြတဲ့ပုံကိုယ်တွေဟာဘေးကဘယ်နေရာတွေပျက်စီးလို့မှလည်းသူတို့မှတုံ့လို့ချောက်ချရတယ်ဆိုတာမရှိဘူး။ငါဆိုတာကြီးပျက်စီးတဲ့အချိန်မှမှတုံ့လို့ချောက်ချမှုမရှိတာမဟုတ်ဘူး။ဘေးကငါဥစ္စာလို့ထင်စရာကောင်းတဲ့အရာတွေပုံမှန်လည်းပဲဘာမှတုံ့လို့ချောက်ချတာသူတို့မှမရှိဘူး။အဲ့ဒီအချက်ကတော့ဘယ်မှာတွေ့ရတော့ဆိုတော့ရှင်သာရိပုတ္တရာကုရမေကြီးကအခါတပါးမှာယဟန်တော်တွေကိုအမိန့်ရှိတာလေ။ဘာအမိန့်ရှိတော့ဆိုတော့အရှင်တို့တဲ့ငါတခါမှစဉ်းစားကြည့်တယ်တဲ့သူတွေ့တဲ့အတွေ့အကြုံကိုပြောတာအစဉ်းစားလို့ဆိုတော့ ဟောဒီလောကကြီးမှာတစုံတယောက်ပစ္စည်းလုံးငါရဲ့စိတ်ထဲမှာနော်ဆိုရင်နာရင်ငိုကြွေးတာတွေကိုစင်းရဲမှုစိတ်စင်းရဲမှုပြင်းစွာပင်ပန်းမှုဖြစ်เสียရအဲ့ဒီတစုံတယောက်ဆိုတာများရှိသလားလို့စဉ်းစားကြည့်တာဆိုလိုတာကဘယ်သူပစ္စည်းရင်တော့ငါတုံလို့เสียရှိတယ်ဆိုတော့အဲ့ဒီဘယ်သူဆိုတာများငါဘဝမှာရှိသလားလို့စဉ်းစားကြည့်တယ်မရှိတာကိုတွေ့ရတယ်တဲ့ဆိုလိုတာကဘယ်သူပစ္စည်းလို့မှငါမှာတုံလို့เสียကြောင်းမရှိဘူးလို့သူပြောတာလို့ပြောတဲ့အခါကျတော့ရှင်အနန္ဒာကထပြီးတော့ဗာပြောတယ်ထင်တယ်။ရှင်အနန္ဒာကစေဝနာတရားထပြောတယ်။အရှင်သာရိပုတ္တရာရဲ့အဲ့လိုဆိုလို့ရှိရင်မြတ်စွာဘုရားပြိဋိဘဆံသွားရင်တော့တင့်မှာစွဤနာရီရှိဘူးလားတဲ့။ကဲ။အဲ့လိုမေးတယ်။အဲ့လိုမေးတဲ့အခါကျတော့ဒါရုပ်ရည်စဉ်းစားကြည့်ရင်တော့အဖြစ်အခက်တဲ့မေးခွန်းတော့ထင်ကောင်းထင်ရှားရှိရင်နော်။ဒါပဲရှင်သာရိပုတ္တရာကလို့ဖြစ်တော့မဖြစ်ဘူးတဲ့။ယေရှုဘုရားပြိဋိဘဆံသွားလည်းပဲနားမှာစွရင်နာပူလောင်နာကတော့မဖြစ်ဘူးတဲ့ဒါပေမဲ့လို့ဩလောကကြီးအတွက်အလွန်ကျိုးများတဲ့ဘုရားရှင်ကိုရမြတ်ကြီးကိုရသွားတာဟာစောလွန်နေတကယ်လို့ဒါဘုရားရှင်ကိုရမြတ်ကြီးအချာကြီးတီးနေလဲဆိုရင်တတ်တော်ရည်အများကြီးကောင်းကျိုးချမ်းသာကိုရကြမှာလို့အဲ့လိုအတွေ့တော့ဖြစ်မယ်တဲ့ဒါပေမဲ့စွရင်နာပူလောင်နာကတော့မဖြစ်ဘူးတဲ့ဟုတ်ယေရှုဘုရားပြိဋိဘဆံရင်တောင်သူ့မှာစွရင်နာပူလောင်နာဖြစ်เสียကျောင်းမရှိဘူးအဲ့ဒါအကြောင်းမဟုတ်ဘူးလေအဲ့ဒီမှာရှင်သာရိပုတ္တရာကဘာဆက်ပြောလဲဆိုတော့အရှင်အာနန္ဒာလေငါမှာငါလို့ထင်တဲ့ဒိဋ္ဌိငါဥစ္စာလို့ထင်တဲ့တဏ္ဏနော်ငါဆိုပြီးတော့ခိုင်ခိုင်မာမာလက်ထောင်သွားတဲ့သဘောလို့ဆိုတဲ့မာနတဏ္ဏမာနဒိဋ္ဌိပေါ့နော်အဲ့ဒီပဋိစ္စတရား၃ပါးအကုန်လုံးပယ်ရှားပြီးသားဖြစ်တဲ့အတွက်ကြောင့်ဘာဒီဘလိုပဲပျက်စီးပျက်စီးလောကကြီးဘလိုပဲဖြစ်နေဖြစ်နေအဆိုးရင်လည်းပူလောင်နေပင်ပန်းနေဆိုတာမရှိဘူးလို့ပြောတာဟုတ်လားဒါကြောင့်ပြည့်တဲ့ဘောင်းတို့ဘောင်းတို့စွန်းစောကလောဘမှာဘယ်အပြစ်ရှိလို့ဒီလောဘကိုပင်ရှားဖို့မြတ်စွာဘုရားကဟောရတာလဲဆိုတဲ့နေကောဟုတ်လားလောဘကိုပင်လို့ရှိရင်ဘလို့အကျိုးကြီးကြီးတွေရမှာမို့လို့လောဘကိုပင်ရှားဖို့မြတ်စွာဘုရားကဟောရတာလဲဆိုတဲ့နေကောနောက်ဒီအချက်လေးတွေကိုပြောလိုက်တာကပို့ပြီးတော့ထင်ရှားသွားစေမယ်လို့ထင်ပါတယ်ဟုတ်လားရိုးရိုးလေးရိုးရိုးလေးနော်လောဘရှိရင်ပျက်စီးမှုကြုံတဲ့အခါမှာဆင်းရဲလိမ့်မယ်လောဘမရှိရင်ပျက်စီးမှုကြုံတဲ့အခါမှာလည်းဆင်းရဲရာအကြောင်းမရှိဟုတ်လားဒါကြောင့်ဒီလောဘကိုနည်းအောင်နော်အချုပ်ဆုံးကြီးကိုတော့ရည်ရွယ်ထားပြီးတော့လောဘကိုနည်းအောင်မလုပ်ကြရဘူးစူးစမ်းကြရတယ်တို့ဒီလောဘကဘာလို့ဖြစ်တာတုံးလို့မေးရင်အဝိဇ္ဇာဆိုတဲ့မသိမှုကြောင့်ဒီမသိမှုကိုအခြေခံပြီးတော့ဖြစ်တာဥပ္ပိဒေဝိလို့ရှင်းအောင်ပြောရရင်တော့ကောင်းတယ်ထင်လို့လောဘဖြစ်တာရကျင်တယ်ဆိုတာကောင်းတယ်ထင်လို့ရကျင်တာပေါ့ရိုးရိုးလေးမကောင်းလို့ထင်ရင်ပြုံးမရကျင်ဘူးဟုတ်လားအဲ့ဒါကောင်းနေတင်တာကဘာလဲလို့မင်းကောင်းနေတင်တာကအဝိဇ္ဇာမှားရင်မှုတကယ်တကယ်ကကောင်းတာမရှိဘူးဟောဒီတိုင်းတော့နော်အမှန်တရားကဒီတိုင်းတော့နော်တကယ်တကယ်ကောင်းတာမရှိဘူးသူတို့ကောင်းနေလို့တင်တာကကိုယ်ထင်နေလေဒါပေကောင်းနေလို့ထင်နေတယ်ဆိုတဲ့ဘုရားဆိုတော့သူကတော့သူကနေပြီးတော့ညှင်းချက်တွေလည်းပြီးရင်ပြီးနေပေါ့ဟုတ်လားအဲ့ဒါမကောင်းတာကြီးကိုကောင်းနေလို့ထင်နေဆိုတာဒါအမှားလားအမှန်လားလို့မင်းကအမှားပဲအဲ့ဒီအမှားကိုဘာလို့ပြောလဲအဝိဇ္ဇာဟုတ်လားအဲ့ဒီအဝိဇ္ဇာကောင်းတယ်ထင်တာကြီးဝင်လာတာ ਨੇ ရကျင်တယ်လူကျင်တယ်ဆိုတဲ့လောဘကဖြစ်လာတာအဲ့လိုဆိုရင်ဒီသင်္ခါရတရားတွေကကောင်းတယ်မကောင်းဘူးဆိုတာကိုကတ်ဘယ်သူမှဘာမှမပြောဘူးနော်တတ္တဝါတွေကိုယ်တိုင်ဒါဟာကောင်းတာမကောင်းတာဆိုတာကိုကိုယ်တိုင်သိတဲ့ဉာဏ်ကိုရအောင်ကိုကိုယ်တိုင်ဘယ်လိုက်မှမရှိဘဲနဲ့မြင်အောင်ကြည့်ကြည့်မယ်ဆိုရင်အဖြေမှမရနိုင်ဘူးလားရနိုင်တယ်အခုတရားအထုတ်တယ်ဆိုတာအဲ့ဒီအဖြေမှကိုရအောင်ကြိုးစားလားကြတာတော့ကြားလို့တာပဲဒီငင်ကလေးကစပြီးတော့ခန္ဓာငါးပါးမှာဒုက္ခသစ္စာအဲ့ဒါကကြားလို့တာပဲရှိသူတို့တိတာကိုပြောသွားတာအဲ့ဒါကိုတိတာမဟုတ်ဘူးဟုတ်တယ်မဟုတ်လားသူတို့တိတာကိုသူတို့ပြောသွားတာဒါပေမဲ့အဲ့ဒါအမှန်နေပဲတိအောင်ဘယ်လိုလုပ်ရလဲဆိုတော့လည်းနိနန်းနေသူတို့အကုန်ပြောသွားတာပဲခရမှုရှိတဲ့သူတော်ကောင်းကြီးတွေကဟုတ်တယ်မဟုတ်လားသူတို့အဲ့ဒါကိုတိတယ်လားဆိုတော့မတိသေးဘူးကိုတိတာကကြားဖို့လို့တိတဲ့အသည့်ရှိတယ်မှာရမညာကတော့စဉ်းစားလိုက်လို့ဩဒါတော့ဟုတ်မှာဟဲ့လို့ဟုတ်အထိုင်လေးရောအဲ့လောက်လေးတည်တဲ့အတိတ်လောက်ပဲရှိတာတကယ်ကြည့်ကြည့်လေးလေးပြက်ပြက်သားသားရှင်းရှင်းလေးလေးတည်တဲ့အတိတ်ဒကာဓမ္မတို့အရှင်တို့မှမရသေးဘူးဒါကြောင့်ဘဝဒီဒုက္ခပဲကောင်းတဲ့တရားတွေမဟုတ်ဘူးဆိုတဲ့ဒီအဖြေမှန်ကိုကိုယ်ကိုယ်တိုင်ရအောင်ဒါအကောင်လားအဆိုးလားဒါကိုယ်ကိုယ်တိုင်သိအောင်မလုပ်ကြရလို့ကြိုးစားရတာအဲ့လိုကြိုးစားတဲ့နေရာမှာဘယ်လိုက်မှုမရှိရအောင်ကျိလာပါစို့သိပ္ပံပညာရှင်တယောက်ကတခွဲခန်းနဲ့ဝင်ပြီးဆိုရင်သူဘယ်လိုက်လို့တော့မရအောင်တွေ့တာကိုတွေ့တဲ့အချိန်မှတ်တမ်းတင်ဖို့လိုတယ်သူစိတ်အထင်လေးနဲ့ထင်ရည်မြင်ရည်လျှောက်ပြီးတော့တွေးမယ်ဆုံးဖြတ်ချက်ချမယ်ဆိုရင်တော့ဒါအဖြေမှန်ရမှာမဟုတ်ဟုတ်တယ်မဟုတ်လားဒီပစ္စည်းကပြတဲ့အတိုင်းသူမှတ်မှတ်ကတိရမယ်မြင်ရမယ် အဲ့လိုပဲဒီကံမတို့အညီတို့တွေကဒီခန္ဓာမှာဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေကိုဘယ်လိုက်မှုမရှိဘဲနဲ့သူတို့ဖြစ်နေတဲ့အတိုင်းလေးနော်အပေါ်လိုမလို့ရဘူးဖြစ်ရွှေချင်မလို့ရဘူးနှုတ်ပဲချင်မလို့ရဘူးဖြစ်နေတဲ့အတိုင်းလေးဘာလို့ရမလဲသတိထားရမယ်အဲ့ဒီသတိထားခြင်းအားဖြင့်ဒါပါလေဆိုတဲ့အဖြေမှန်ကိုတဖြည်းဖြည်းနဲ့ရတာပဲအဲ့ဒါဖြစ်ဖြစ်သတိထားထားလိုက်သတိထားလို့ရှိရင်ဒါအကောင်းလားဆိုလားဆိုတာကိုတက်တက်ခွဲခွဲသိလာနိုင်တယ်ဘယ်နည်းနဲ့ပြည်လာနိုင်မလဲလို့မြင်အနေဆာကိုတည်တဲ့နေရာချင်းတည်လာနေတယ်။တလဆက်ပစ္စည်းချောင်းချုပ်ပြောင်းနေတဲ့ဒီအနေဆာသဘာဝကိုသိမယ်ဆိုလို့ရှိရင်မကောင်းဘူးဆိုတဲ့နော်ဒီအဖြေမှန်ကိုကိုယ်ကိုယ်တိုင်ထုတ်ပေးနိုင်တယ်ပေါ့ဟုတ်တယ်မဟုတ်လား။ဒါကြောင့်ပြည်သက်ပေါင်းတို့ရောတို့သတိထားခြင်းအဖြစ်မတည်ငြဲတဲ့သဘာဝကိုသိမယ်။မတည်ငြဲတာကိုသိခြင်းအဖြစ်မကောင်းဘူးဆိုတဲ့ဒုက္ခသဘောကိုသိနိုင်တယ်။မကောင်းတာကိုမကောင်းဘူးလို့သိတာနဲ့လောဘကိုကိုယ်ကိုယ်တိုင်တမင်တကာလိုက်လျှော့နေကြမလို့ဒါကတော့သူအကြောင်းအကျိုးသဘောအရလျှော့တော်နေတာပဲဒါကြောင့်လောဘကိုမကောင်းမှတော့သိတော့သိတာပဲဒီကလေးငါကောသလောဘကြီးပါလေခက်ပါလေပြောတော့ပြောရတာပဲလောဘကြီးရင်လောဘမကောင်းဘူးလို့သိအောင်ညံ့နေတယ်ပဲလောဘကတော့နေတော်မှာမဟုတ်ဟုတ်လားတက်ဒါတွေကဘာတွေလဲလို့မေးရင်အကြောင်းအကျိုးသဘောဝတရားတွေကြီးပဲအကုန်လုံးလောဘနေကြအကြောင်းကိုလုပ်ရင်လောဘနေသွားလောဘနေစရာအကြောင်းကိုမလို့ဘူးဆိုရင်လောဘကတော့နဲမှာမဟုတ်နော်တတိမရှိတာနဲ့မှားယမှုတွေဖြစ်နေမှားယမှုတွေဖြစ်တာနဲ့ဒီလောဘပါဝင်တန်ရောစဉ်ဂျိုးတွေကလက်တည်ပြီးပြည့်စစ်စစ်စစ်စစ်တော့အောင်ချီမှာပဲတုံမှာပဲအညစ်အကြေးတွေကလည်းပဲမနည်းကပြောသလိုတစ်ထပ်ပြီးတစ်ထပ်ပြီးမှာပဲကြံမှာပဲဒီတိုင်းတော့မှာပဲဒါအဲ့ဒီတိုင်းဖြစ်အောင်လုပ်နေအဲ့ဒီတိုင်းဖြစ်မှာပဲအဲ့ဒီတိုင်းဖြစ်အောင်မလုပ်ရင်အဲ့ဒီတိုင်းမဖြစ်ဘူးပဲတကယ်လို့ဘုရားရှင်ရဲ့လက်ထဲမှာပဲရှိရဲ့ဟောဟုတ်လားဒါကြောင့်တတိထားလို့ရှိရင်နေစာဆိုတဲ့မတည်ငြဲတဲ့သဘာဝကိုအမှန်တန်သိလေ။အဲ့လိုဆိုရင်ဒုက္ခဆိုတဲ့မကောင်းမှုဆိုတာကိုအမှန်ကဆုံးဖြတ်ချက်ချနိုင်မယ်။ဒီလိုဆိုရင်လောဘကနေသွားမယ်ပေါ့။ဒီချက်မျိုးကိုကြည့်မယ်ဆိုလို့ရှိရင်ဒီချိန်မှာလောဘချုပ်မသွားဘူးလား။ချုပ်သွားနိုင်တယ်။ဟိုဒီချိန်ကြီးနေမယ်ဆိုတော့ချုပ်အောင်မှာပဲလေ။ပွားနေငယ်ဆိုရင်တော့ဒီချိန်ကြီးကတော့နီးနီးနီးနီးပေါ့နောက်ဆုံးတော့ရောက်တော့မှာပဲ။ဘယ်ချိန်ရောက်မလဲဘလို့လို့ဒီနေ့တရားတော့မသိနိုင်ဘူးပေါ့။ဒီနေ့မှာမြတ်စွာဘုရားကတော့လက်သမားများကင်တဲ့ပဲခုယုံများနဲ့ဥမာပေးတယ်ပေတတို့လည်းအားလုံးကြားဥပါတယ်။နောက်လက်သမားများကင်တဲ့ပဲခုယုံနှိစီလာများကင်လာတာကြားပြီးဆိုတော့ဒီပရောက်သားတွေတမလန်းသားတွေအလုံးမကျောတဲ့အသားတွေနဲ့လှုပ်ထတာပဲဒါပေမဲ့အဲ့ဒီပဲခုယုံပေါ်မှာလက်ရာတွေကတော့ထင်တာပဲ။နော်တရက်ကိုဘလောက်ထင်သွားတယ်တလကိုဘလောက်ထင်သွားတယ်ဆိုတာတော့တွေ့ချက်လို့ရမှာမဟုတ်ဘူး။ဒါပေမဲ့ကြားလာရင်တော့လက်ရာထင်သွားတာကတော့လေအမှန်ပဲ။ဟုတ်ရဲ့လား။အဲ့လိုပဲကိုယ့်ရဲ့တန်တာမှာရှိနေတဲ့ဒီလောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေအနုတ္တရသဘောတွေကိုတဖြည်းဖြည်းနှေးပါသွားဖို့အတွက်ဒီကျင့်စဉ်အမှန်ကိုစွမ်းအားရှိကြများရှင်းသုံးကြရတာဟုတ်လားဒါကြောင့်တိထားခြင်းအဖြစ်အနေဆာဆိုတဲ့မတည်ငြဲတဲ့သဘောကိုအမှန်ကသိနိုင်အနေဆာကိုအမှန်ကသိပါများလာလို့ရှိရင်ဒါအကောင်းမဟုတ်ဘူးဘာဖြစ်လာလို့မှမတည်ငြဲပါဘူးဆိုတဲ့သဘာဝတရားကိုကောင်းတယ်လို့ဘယ်လိုမှပြောစရာအကြောင်းမရှိဟုတ်လားအဲ့ဒီမကောင်းဘူးဆိုတာကိုသိတာနဲ့အမြအဲ့ဒီမကောင်းတဲ့တရားရဲ့ပုံမှာလောဘဟာအလိုလိုနေလာတယ်ပေါ့အဲ့ဒါဒီကနေတစ်ချိန်မှာပျက်စီးခွင့်ကြုံလာလို့နော်ပျက်စီးမှုပျက်စီးခွင့်ဆိုင်လာလို့ပျက်စီးလာပြီဆိုရင်သူ့မှာတုံ့လောက်စရာအကြောင်းမရှိဘူးဒီလိုနည်းနဲ့တွေးရပါတော့ဒါကမှမဟုတ်အရင်တို့တည်းခုလောလောဆယ်ပျက်စီးနေရဆိုတာလေးကတော့သိပြီးတော့လူတွေကမတုံ့လောက်ကြအောင်ပေါ့နော်ဒါလည်းပဲအရင်ကြီးအမြင်မသိတာလဲတပိုင်းဖြစ်နေပေါ့ဟုတ်လားခုပြည့်စည်တာကတော့ဒါမျိုးကထပ်ပြီးတော့ပြန်ဖြစ်တယ်ပြန်ဖြစ်တယ်ဆိုကိုယ်ပေါ်လေးကပုံမပြပန်းမပြဒီတိုင်းလေးသွားနေတာဆိုတော့သိပြီးတော့စိတ်ထဲမှာဒါကြီးကိုတုံ့လို့ချောက်ချားကြရလို့မထင်ကြသေးဘူးပေါ့ဟုတ်လားဒီလိုလေးသွားရင်းနဲ့လေပြီးတော့မဖြစ်တော့မှာတော့ဘုံလေးပြီးတော့တခါတည်းပြည့်စည်သွားအောင်ပါအဲ့ဒီကြရင်တော့မတုံ့လို့ဘဲနေနိုင်မလားစဉ်းစားစဉ်းစားဒါကြောင့်အနေဆာကိုသိုံညံ့နဲ့မတုံ့လို့သေးဘူးဆိုရင်ဟိုဘက်မှာသူ့ရဲ့ဆိုးနေတဲ့မရဏဆိုတာကိုသိအောင်ကြိုးစားရမယ်လူတွေကတရားလေးတွေကိုတစ်ခါလေးခပ်ပေါ်ပေါ်လေးစဉ်းစားတာရှိတယ်။မြတ်စွာဘုရားရဲ့ဒေသနာတွေကိုကြည်ကြည်နဲ့လေ့လာကြည့်မှတချို့ဟာတွေကကိုယ်ကခပ်ပေါ်ပေါ်ချင်းနေတာ။နော်။ဗရဏဒုက္ခိကပ္ပဌာန်းကိုစီစဉ်ခြင်းအဖြစ်နိဗ္ဗာန်ချမ်းသာကိုရနိုင်တယ်လို့ပြောလို့ရှိရင်ရုပ်တည်းရဲ့တချို့ကဟုတ်ပါမလားလို့ထင်ရှားရှိရဲ့နော်။အဲ့ဒီတော့ခုမှကြီးကျယ်တဲ့အကျိုးစီးပွားကိုဖြစ်ထွန်းနိုင်တဲ့ဆွမ်းရည်တတိရှိတယ်ဆိုတာကိုယုံကြည်ရမယ်။ဟုတ်လား။ဒါကြောင့်တစ်ခဏတိုင်းဖြစ်ပေါ်နေတဲ့ဒီအနေအဆာကိုသိုံညနဲ့မလုံးလောက်သေးဘူးဆိုတာမျိုးလည်းနားလည်ရပဲဒါဝိတိပြီးတော့မဉဏ်ပုံဉဏ်ရသွားရင်လည်းကောင်းတာပေါ့တိုးတော့လည်းပဲမရဏဆိုတာကိုလည်းပဲသိဖို့မလိုဘူးလားဒါကတော့ဦးဇင်းကတော့ဒီခါလေးစဉ်းစားတာပေါ့လေသိဖို့လိုလို့မှမျက်စောပြားဟောတာ တိလို့မလို့လို့ရှိရင်ဟောနေကြကြောင်းမရှိဒီအနေအဆာကိုပဲတိသွားလေလို့ပြောလိုက်ဖို့ပဲရှိဟောဒါကအနေအဆာကိုတိရင်တရားတို့တရားမြတ်မရနိုင်ဘူးလို့သုဒ္ဓတာမဟုတ်ဘူးအကုန်လုံးလိုအပ်တယ်ဆိုတာလေးကိုပုံပေါ်အောင်ပြောရင်နောက်အနေအဆာကိုတိတဲ့လူကိုစောင့်ချပြီးတော့လုပ်သွားရင်လည်းပဲမဉ္ဇဉ်ပုံညာရပြီးတော့ဒုက္ခငြိမ်းသွားနိုင်မှာလေမငြိမ်းနိုင်ဘူးလို့ဆိုလိုတာမဟုတ်သုဒ္ဓတာဓမ္မတို့အရှင်တို့ဥထေရံတတ္တဝါတွေသူတို့ချင်းနော်ဘယ်ဆုံးတောင်းဆုံးလုံမတာနဲ့ဉာဏ်ပညာတွေကြီးထွားလာနိုင်ကြတဲ့ပုဂ္ဂိုလ်တွေအနေနဲ့အလုံးကိုစိတ်ဝင်စားပြီးတော့အလုံးကိုအလေးထားပြီးတော့လုပ်ကြဖို့တော့လိုမယ်လို့ထင်တယ်။ဒါဥဉ္ဇဉ်စဉ်းစားမိရာလေးကိုပြောတာပါ။ဟုတ်ရဲ့လား။ဒါကြောင့်ရှင်သာရိပုတ္တရာကနော်နိုင်ငံရဲ့ရှားသာသနာပြုကြွားကြမယ်ဒေတာစာတွေကြွားချီကြမယ်ယဟန်တော်တွေကိုအဲ့လိုမျက်စွာဖျားရဲ့အယူဝါဒဆိုတာဘာလဲ။ဒါကိုပြောတတ်ဖို့နော်လောဘကိုပေရှားရည်လောဘတေချာကြီးကိုဟောပြတဲ့ယူဝါဒရှိတယ်။ဘယ်တရားတွေရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုပြရမှလဲလို့မေးရင်ခန္ဓာ၅ပါးရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုပြရှားရမှာ။လောဘမှာဘယ်အပြည့်ရှိလို့လောဘကိုပြရှားဖို့ပြောရတာလဲလို့မေးရင်လောဘရှိနေရင်ပစ္စည်းတွေဆိုတာနဲ့အကြီးကျယ်ဆင်းရဲကြလိမ့်မယ်။နော်လောဘကိုပယ်လို့ရှိရင်ဘယ်အကျိုးရှိလို့လောဘကိုပယ်ဖို့ပြောရတာလဲလို့မေးရင်လောဘမရှိဘူးဆိုရင်ပစ္စည်းတွေကမှဘာမှဆင်းရဲကြအောင်မရှိဘူး။ဒီလိုလေးအကျိုးသိအကြောင်းတဲ့ဟောပြတာ။အဲ့ဒီမှာနေကုန်းကျုပ်နော်ရှင်သာရိပုတ္တရာဟောဘာမှဆက်ဆက်မှုမရှိဘူးလို့ထင်ရတဲ့စကားနှစ်ခွန်းအဓိပ္ပာယ်နှစ်မျိုးဆက်ပြောတယ်။ဒါပေမဲ့ဆက်ဆက်မှုကတော့လေးလေးနက်နက်စဉ်းစားကြည့်ရင်ရှိနေတာကိုတွေ့ရတယ်။အဲ့ဒါကဘာလဲ။တရားကကြောင်းသွားတယ်လို့ပဲအဲ့ဒီတုတ်တန်ကိုဖတ်ကြည့်တော့။မဆက်ပြောပြန်လို့ဆိုတော့ဘာရှင်တို့တဲ့။အကုသိုလ်တရားတွေဟာတကယ်လို့များအခုလူလုံးစင်နဲ့ချမ်းသာမယ်အကုသိုလ်တရားတွေဖြစ်လို့နော်လုံးလုံးစင်နဲ့ချမ်းသာမယ်နှလုံးစင်ဝန်ငြိမ်းချမ်းမယ်အေးချမ်းမယ်။နောက်မှလည်းကောင်းမွန်တဲ့ချမ်းသာတဲ့ဘဝကိုရည်စည်မယ်ဆိုရင်အဲ့ဒီအကုသိုလ်တရားတွေကိုပယ်ရှားနိုင်တာကိုမြတ်စွာဘုရားချီးမွမ်းတော်မူလေးတန်းရာတဲ့။ရုပ်ပုံလေးကနော်အကုသိုလ်တရားဟာအခုလည်းချမ်းသာတယ်နောက်လည်းချမ်းသာစေမယ်ဆိုရင်ဒီအကုသိုလ်တရားပယ်ရှားနိုင်တာကိုမြတ်စွာဘုရားမချီးမွမ်းလေရာတဲ့။ခုမြတ်စွာဘုရားကအကုသိုလ်တရားကိုပယ်နိုင်ရင်ဘာလို့တော့ချီးမွမ်းလဲ။ဘာလို့ချီးမွမ်းတာလဲ။အကုသိုလ်ဒီဆင်းရဲဒုက္ခကိုအခုလည်းဖြစ်စီတယ်နောက်မှလည်းဖြစ်စီလိမ့်မယ်။ဒါကြောင့်ဆင်းရဲခြင်းနဲ့အရာကိုပယ်ရှားနိုင်တဲ့အတွက်ကြောင့်အကုသိုလ်ကိုပယ်နိုင်ရင်လည်းဆောဘုရားကချီးမွမ်းတယ်။အဲ့ဒါကိုတမျိုးလေးလေးနဲ့အောင်ပြောတာရှင်သာရိပုတ္တရာက။နောက်အကုသိုလ်တရားတွေဖြစ်လို့အခုလည်းပဲချမ်းသာမယ်နောက်မှလည်းပဲချမ်းသာတဲ့ဘဝကိုရမယ်ဆိုရင်ဒီအကုသိုလ်ကိုပယ်ရှားဖို့အတွက်မြတ်စွာဘုရားအကုသိုလ်ကိုပယ်ရှားနိုင်တာကိုမြတ်စွာဘုရားချီးမွမ်းမှာမဟုတ်ဘူးတဲ့။စင်စစ်အကုသိုလ်တရားတို့ဒီအခုလည်းပဲဆင်းရဲတယ်နောက်မှလည်းပဲဆင်းရဲတဲ့ဘဝတွေကိုရစေလိမ့်မယ်။ဒါကြောင့်အကုသိုလ်တရားပေရှားနိုင်တာကိုမြတ်စွာဘုရားချီးမွမ်းနေတယ်ဟောတစ်ချက်အကုသိုလ်နဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာပရမေကြီးရဲ့အမြင်နောက်တစ်ချက်ဘာပြောလို့ဆိုတော့ယဟန်တို့ငါရှင်တို့တဲ့ကုသိုလ်တရားတွေဟာအခုလည်းပဲဆင်းရဲတယ်နောက်မှလည်းပဲဆင်းရဲစီတဲ့ဘဝတွေကိုပဲရသည်လေဆိုလို့ရှိရင်ဒီကုသိုလ်တရားတွေနဲ့ပြည့်စုံတာကိုမြတ်စွာဘုရားမချီးမွမ်းလေရာနော်ကုသိုလ်တွေလုံးလုံးကုသိုလ်တွေဖြစ်လို့အခုလည်းပဲဆင်းရဲတဲ့ပူလောင်တဲ့ဒုက္ခရောက်သွားမယ်နောက်မှလည်းပဲဆင်းရဲတဲ့ဘဝတွေကိုရသည်လေဆိုရင်ဒီကုသိုလ်တွေနဲ့ပြည့်စုံတာကိုမြတ်စွာဘုရားချီးမွမ်းမှာမဟုတ်ဘူးတဲ့တကယ်စင်စစ်ကုသိုလ်တရားတွေဟာအခုလည်းပဲချမ်းသာတယ်နောက်မှလည်းပဲချမ်းသာတဲ့ဘဝတွေကိုရစေတယ်ဒါကြောင့်ကုသိုလ်ကောင်းမှုနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားချီးမွမ်းတာတဲ့ဒီစကားလေးနှစ်ပိုက်ထပ်ပြောတယ်ဒါကိုဒကာမတို့အရှင်တို့ကအများကြီးစဉ်းစားရတယ်နော်ပထမအကုသိုလ်ကိုပြောတယ်နော်အကုသိုလ်ဆိုတာအခုလည်းဆင်းရဲတယ်နောက်လည်းဆင်းရဲစီတယ်ဒုတိယမှာပြောတယ်ကုသိုလ်ကိုပြောတယ်ကုသိုလ်ဆိုတာအခုလေးချမ်းသာတဲ့နောင်လေချမ်းသာတဲ့ဘဝကိုရောက်စေလိမ့်မယ်။အခုဆိုတာကလုံးလုံးစည်သည့်အကျုံးဝင်လေ။အကုသိုလ်ကအခုဖြစ်ရင်ကိုရှင်ရတဲ့ပုဂ္ဂိုလ်လောက်လေ။ကုသိုလ်ဆိုတာအခုဖြစ်ရင်အခုချမ်းသာတဲ့အခုငြိမ်းအေးတယ်ပေါ့။ဒါကြောင့်ကုသိုလ်အကုသိုလ်ဆိုတာ ਨੇ ပတ်သက်ပြီးတော့နောက်ကာယကံဝစီကံတွေကိုလှန့်လန့်ပြီးတော့မြင်နေတာတဲ့။နောက်စိတ်ထဲမှာဖြစ်နေတဲ့အနေအထားကိုပို့ပြီးတော့မြင်သိခြင်းလေ။ဟုတ်လား။ကုသိုလ်ဆိုတာလေအခြေခံအဖြစ်ဘယ်ထဲမှာဖြစ်နေအောင်စိတ်ထဲမှာဖြစ်နေတာပဲ။အကုသိုလ်ဆိုတာလည်းပဲအခြေခံဖြစ်ပေမှာဖြစ်နေတာစိတ်ထဲမှာဖြစ်နေတာပဲတကယ်ပြောရရင်အကုသိုလ်တွေထဲမှာခေါင်းဆောင်ကဘယ်သူလဲလို့မေးရင်လောဘဒေါသမောဟပဲကုသိုလ်တွေမှာခေါင်းဆောင်ဘယ်သူလဲလို့မေးရင်အလောဘအဒေါသအမောဟပဲဟုတ်တယ်မဟုတ်လားယေရှုဘုရားကိုမေးဦးတာရှိတယ်မဟာတိမင်းသားကယုံညံ့တဲ့တရားတွေဘာကြောင့်ဖြစ်တာတို့လို့မေးတော့ယေရှုဘုရားကလောဘဒေါသမောဟကြောင့်ယုံညံ့တဲ့တရားတွေဖြစ်ရတာလို့အခြေခံဟောပြတယ်မြင့်မြတ်တဲ့တရားကောင်းမွန်တဲ့တရားဖြူရှင်တဲ့တရားတွေဘာကြောင့်ဖြစ်တာလို့မေးတော့အလောဘအဒေါသအမောဟကြောင့်ဖြစ်ရတယ်လို့ဒီလိုမျိုးဆိုပြဖြစ်ရတယ်။ဒါလောဘဒေါသမောဟဒီအကုသိုလ်တရားတွေရဲ့ခေါင်းဆောင်ပေါ့နော်။အလောဘအဒေါသအမောဟဒီကုသိုလ်တရားတွေရဲ့ခေါင်းဆောင်
ဒါဒီမကုသိုလ်လို့ပြောလိုက်တယ်အကုသိုလ်လို့ပြောလိုက်တယ်အဲ့ဒီအချက်တွေကိုမြင်ဖို့လိုတယ်။ဒါဦးညာအခုဘာပြောနေတာတော့ဒါရှင်သာရိပုတ္တရာကိုရမေကြီးကကျင့်စဉ်ကိုပြောလိုက်တယ်လို့စိတ်ထဲမှာခံစားရတယ်။သို့တော်ကလောဘကိုပယ်ရှားရည်လို့ပြောတယ်နော်။လောဘကိုဘယ်လိုပယ်ရှားမယ်ဆိုတာသို့တော်ကပြောထားတယ်မှာဘာမှမပါဘူး။လောဘကိုပယ်ရှားရင်ဘယ်လိုအကျိုးရှိလဲလောဘမပင်ရင်ဘယ်လိုအပြစ်ရှိလဲဆိုတာပဲသူပြောသွားတာ။အခုညီကုန်းမိုင်းမှာဒီနှစ်ပုဂ္ဂိုလ်သူပြောတာ။ဟုတ်တယ်မဟုတ်လား။အဲ့လိုဆိုရင်အကုသိုလ်မဖြစ်ဘူးကုသိုလ်ဖြစ်ဖို့ရည်ကြီးဘူးလားရည်ကြီးတယ်ဒါပဲအဲ့တော့ဦးဇင်းတို့ဒကာတော်မတွေအခုဒီမိမိခန္ဓာဝါသင်္ချာဖြစ်ပေါ်နေတဲ့ယုံနဲ့သဘာဝတရားတွေရဲ့ပုံမှာတတိထားတဲ့လုပ်ငန်းရှင်ကိုလုပ်နေတဲ့အခက်အတန့်မလေးဒီလုပ်ငန်းရဲ့တန်ဖိုးကိုဒီဒေသနာနဲ့နော်ဘယ်လောက်အစဉ်အတန်ရှိတယ်ဆိုတာကိုနော်မြင်ကြည့်နေပေါ့အဲ့တတိထားနေတဲ့အချိန်မှာအကုသိုလ်တွေဖြစ်တာမရှိဘူးဟုတ်တယ်မဟုတ်လားအကုသိုလ်ဖြစ်တာမရှိုံမျှမကဘဲနဲ့မြင့်မြတ်တဲ့စိတ်ရဲ့အရည်တွေပြည့်ဝတဲ့ကုသိုလ်သဘောတွေရောဖြစ်နေတာမရှိဘူးလားရှိတယ်အကုသိုလ်လည်းမဖြစ်ဘူးကုသိုလ်လည်းဖြစ်တယ်ဟုတ်တစုရဲ့ဆွမ်းလဲလို့မင်းအဲ့ဒါတတိရဲ့ဆွမ်းမယ်နောက်တတိရှိနေတာလည်းစိတ်ထဲမှာအကုသိုလ်ကဝင်လို့ကိုမရနော်ဆိုးရတဲ့ရန်သူတွေကိုမဝင်အောင်တတိကကာကွယ်ပေးနေတဲ့သဘောဟုတ်လားမြင့်မြတ်တဲ့ကုသိုလ်တွေဖြစ်ပေါ်အောင်တတိကဆောင်ရှင်းနေတဲ့သဘောအလုတ်ကိုသူနှစ်ခုလုံနေတယ်ဆိုတဲ့အတိတ်လေးပေါ့။နော်တတိရှိနေလို့ရှိရင်အကုသို့ဖြစ်လို့မရအောင်တတိရှိနေမြင့်မြတ်တဲ့တဘောကအလိုလျောက်ဖြစ်ပြီးသားအဖြစ်လေးနဲ့ကြီးထွားလာဖို့ပဲရှိတယ်ပေါ့။ဟုတ်လား။အဲ့တော့တတိရှိနေခြင်းအားဖြင့်အခုလည်းပဲစည်ရည်စီနဲ့နောက်မှလည်းပဲစည်ရည်စီနဲ့အကုသို့တည်မှုတော့ရုံမြတ်တဲ့အကြောင်းတရားတွေကိုဖယ်ရှားပြရန်ရောက်တယ်ပေါ့။နော်တတိရှိနေခြင်းအားဖြင့်အခုလည်းပဲချမ်းသာစီနဲ့နောက်မှလည်းပဲချမ်းသာသွားစီနဲ့မြင့်မြတ်တဲ့အကြောင်းတရားတွေကိုဖန်တီးနေရန်ရောက်တယ်ကိုယ်တော်ငါရဲ့တန်ဖိုးကိုဒီဒေသနာလေးနဲ့ညှိပြီးတော့ကြည့်လိုက်လို့ရှိရင်မြင်မားနေတာကိုမတွေ့ရဘူးလားတွေ့ရတယ်ဒါကဏီကုန်းပိုင်းမှာရှင်သာရိပုတ္တရာကိုယ်ကြီးပြောတာပေါ့ဟုတ်လားဒါကဦးဇင်းတို့နိုင်ငံရခြားတော်အနေမှာယဟန်တော်တွေကိုရှင်သာရိပုတ္တရာကိုယ်ကြီးဟောပြတဲ့တရားစကားကိုဒေဝရဟသုတ်တန်းဆိုပြီးတော့မှတ်တမ်းတင်ထားတာပေါ့နော်အဲဒီကနေ့ဦးဇင်းတို့ယောဂီသူတော်ရှင်များကိုပြောပေးတဲ့တရားစကားတွေအကုန်လုံးအနှစ်ချုပ်ကြည့်မယ်ဆိုလို့ရှိရင်အနေစာဆိုတဲ့စကလုံးမရဏဆိုတဲ့စကလုံးဒီစကလုံးနည်းနှလုံးအရင်စမ်းမပြောဘူးလားအဲနော်အနေစာဆိုတာကနော်တခဏတိုင်းတခဏတိုင်းဖြစ်ပေါ်လာပြီးတော့တခဏတိုင်းတခဏတိုင်းပဲတောင်းလျှောက်ပျောက်ကွယ်လိုက်နေတဲ့သဘောနော်ဒီဖန်သားမြင်ပေါ်မှာပေါ်နေတဲ့ရုပ်ပုံများလိုပဲဒါလေးကိုအမှတ်ရစေခြင်းနဲ့ဟုတ်လားအဲ့လိုတခဏတိုင်းဖြစ်ပြီးတော့တခဏတိုင်းပျောက်ကွယ်ပြီးတော့ဇက်တိုက်ပဲဖြစ်နေတယ်ဇက်တိုက်ပဲတောင်းလျှောက်ပျောက်ကွယ်လိုက်နေဒီတိုင်းနဲ့သွားနေတယ်ရက်ချိန်နာရီမရှိဘူးဟုတ်လားအဲ့ဒီဖြစ်ပေါ်နေတဲ့သဘာဝတရားရဲ့မတည်မြဲတဲ့အနေအထားကိုဘာလို့ပြောတော့အနေစာအဲ့ဒါကိုအမှတ်ရရမယ်အနေစာသင်တာအဲ့ဒါကိုအချိန်ဖန်များစွာသတိထားရမယ်အနေစာနုပတနာဒီအသုံးလုံးလေးရှိတယ်နော်အချိန်ဖန်များစွာဒါကိုမြင်ရမယ်အနေစာနုပတနာအနေစာအနုပတနာအနုဆိုတာအဖမှန်တတ်တတ်ပတနာဆိုတာမြင်တာအနေစာဆိုတာမတည်မြဲတာဟုတ်လားဝိပဿနာဉာဏ်ကိုရည်ညွှန်းလို့မရဘူးလားရတယ်နောက်ဒုတိယစကားလုံးဘာပြောလိုက်တော့မရဏနော်အပီပီသွားတာတဘောကပါကြီးပဲဖြစ်ခဲ့ဖြစ်ခဲ့ဘလိုနေထားတယ်လဲကျုံရကျုံရကောင်းတယ်လို့ပဲပြောပြောဆိုတယ်လို့ပဲပြောပြောမကောင်းတကောင်းလို့ပဲပြောပြောဘာပဲပြောပြောပြီးတော့ပြီးတော့ညာရောဒီလိုနဲ့ပြီးခဲ့တဲ့ဘဝပေါင်းညာစွာရှိရောတဘောရဲ့၃ရာတဘောကိုထင်ရှားသွားခြင်းနဲ့ဒီတဘောတစ်ခါတည်ရတဲ့ပြည့်စည်ရတဲ့မရဏတဘောကိုလည်းပဲကျိန်ပါများစွာစဉ်းစားရှင်ခြင်းဖို့လိုတယ်ဒါကိုအမှတ်ရလို့လိုတယ်အမှတ်ရရင်မရဏတင်ညာဒီမှာများစွာသတိထားလို့ဆိုရင်တော့မရဏနှုတ်တိဟောသူမှလည်းအဲ့ဒီသုံးလုံးရှိဘူးလားရှိရနော်ဒီသုံးလုံးလေးတွေကိုသိခဲ့မှရှင်းမနေဖို့လိုနေပါဟုတ်လားအနေစာတင်ညာမရဏတင်ညာအနေစာနုပဒနာမရဏနှုတ်တိမရဏနုပဒနာတော့မတွေ့ဘူးဟုတ်လားမရဏနှုတ်တိလို့တော့တွေ့ရတယ်နော်အဲ့ဒီတရားနှစ်ခုကိုဒကာမတို့အရင်တို့အခုလုပ်နေတဲ့လုပ်ငန်းစဉ်နဲ့နောက်အဝင်ဝင်ရဖြစ်အောင်စဉ်းစားနိုင်မယ်ဆင်ခြင်နိုင်မယ်သိအောင်မြင်အောင်ရှင်းစားနိုင်မယ်ဆိုလို့ရှိရင်ဘဝရဲ့ခန္ဓာရဲ့သဘောအမှန်ကိုသိရတဲ့အတွက်ကြောင့်လောဘတက်တဲ့ဒီနေပါမတော်နိုင်ဘူးလားနေပါတော်နိုင်တယ်ဒါဆိုရင်မြတ်စွာဘုရားရဲ့အယူဝါဒကိုကိုယ်ဟာပုံဖော်ကျင့်သုံးနေရမရောက်ဘူးလားဗျတော့တယ်မြတ်စွာဘုရားရဲ့အယူဝါဒကဘာလို့ပြောရဲတော့လောဘကိုပေရှားရည်ကိုဟောပြတဲ့အယူဝါဒလို့ဒီလိုပြောရဲတာဒါလေးပဲမမိနဲ့နော်အပေတရားတွေရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုပေးရမှလဲလို့မေးတော့ခန္ဓာ၅ပါးရဲ့အပေါ်ခန္ဓာ၅ပါးဆိုတော့ဒီသင်္ခါရတရားတွေကိုုံရောပေါ့ဟုတ်လားဒီလောဘမှာဘလို့အပြစ်ရှိလို့ဒီလောဘကိုပယ်ရှားဖို့မြတ်စွာဘုရားကဟောပြရတာတုံးလို့မေးရင်
လောဘရှိရင်ပျက်စီးတဲ့အခါမှာကြီးကျယ်ဆင်းရဲလိမ့်မယ်ဒါပဲတူတူလေးမှန်နော်ဒီလောဘကိုပယ်ရှားရင်ဘလို့အကျိုးရှိလို့လောဘကိုပယ်ရှားဖို့မြတ်စွာဘုရားဟောတာလည်းမေးရင်တော့လောဘမရှိရင်ပျက်စီးတဲ့အခါမှာဘာမှဒုက္ခရောက်စရာကြောင်းမရှိဘူးအဲ့ဒါကိုအရင်လိုတတိတရကအနေနဲ့အားကြစရာမှတ်သားစရာကြီးညိုစရာရှင်သာရိပုတ္တရာတို့ညီနောင်နှစ်ပါးရဲ့အကြောင်းကိုပြောလိုက်တယ်ဟုတ်လားရှင်ဥပတေနနော်ကိုရေကလည်းပုဂ္ဂိုလ်သူဆွဲဒုက္ခနေနော်အလွန်တည်နေတယ်ဒါကတော့ဘာမှတုံ့လို့မှုမရှိဘူးပေါ့ရာနာတွေဖြစ်နေတာဆိုတော့ပြောစရာတော့မလိုပေါ့လေဟုတ်လားနောက်ရှင်သာရိပုတ္တရာကိုလည်းကြီးရဲ့မြတ်စွာဘုရားပြိဋိဘဝဆံရင်တောင်သူ့မှာဆွေးရင်မှုပူပန်မှုဖြစ်ဘူးလို့ပြောလိုက်တဲ့စကားဟုတ်ရဲ့လားဒီအဲ့ဒါတွေပြောပြီးတော့မှနေကုန်းချုပ်အရင်မှပြောလိုက်တော့အကုသိုလ်ဆိုတာအခုလည်းပဲဆင်းရဲတယ်နောင်လည်းပဲဆင်းရဲစီလိမ့်မယ်ကုသိုလ်ဆိုတာအခုလည်းပဲချမ်းသာတယ်နောင်လည်းပဲချမ်းသာစီလိမ့်မယ်တိထားနေခြင်းအဖြစ်အခုလဲဆင်းရဲတဲ့နောင်လဲဆင်းရဲစေနဲ့အခုတို့အကြောင်းတရားတွေကိုဖယ်ရှားရရောက်တယ်။တိထားနေခြင်းအဖြစ်အခုလဲပဲချမ်းသာတဲ့နောင်မှလည်းပဲချမ်းသာစေနဲ့ကုသိုလ်ဆိုတဲ့မြင့်မြတ်တဲ့အကြောင်းတရားတွေကိုပြည့်စုံစေရရောက်တယ်။ဒါကြောင့်ဒီတိကိုတော့ဒီကရမတို့ဦးညွတ်တွေကအများကြီးအခုအားသာပြုပြီးတော့သူ့ကိုယ်ကိုဆွဲအောင်မြဲအောင်ပွားလာအောင်များလာအောင်ကြိုးစားအထောက်အကူမလိုဘူးလားဗျာ။ဟုတ်တယ်။ယခင်တရားကျင့်တော့တာဆိုပြီးတော့မပေါ်နဲ့ဟုတ်လား။ဒီလိုအချိန်ဒီလိုဖွင့်ရေးလေးဆိုတာကရှားဖို့တိတ်ပြီးတော့မလွယ်ဘူးလို့ဥစဉ်ထင်ပါတယ်ဟုတ်လားလွယ်ဘူးเนาะဩလုံငန်းကံကံများတဲ့လူတွေဆိုရင်ဒါယုံပြီးတုံးလေးသွားကြလာကြရတာเนาะဒီလိုကမှစောင့်ချပြီးတော့လုံမဲ့ကွာအကျန္တရီငါထက်မတွက်ဘူးဆိုလောက်အောင်လည်းပဲအလုံးကအဲ့လောက်ရှင်းချက်ကြသေးတာမဟုတ်ဘူးအဲ့တော့ရောက်လာတုံးလေးမှာအချိန်ကြီးကတော့ဒီလိုကုံသွားမှာပဲလေကိုလုံလုံမလုံလုံလေးလေးနဲ့နဲ့ပဲကြိုးစားကြိုးစားသမို့ခပ်ပေါ်ဖို့ပဲနင်းနေအချိန်ကတော့ချိန်တန်ရင်ကုံသွားမှာပဲအဘဘောနေရတယ်ဆိုရင်တော့ဘာမှသိပြီးရစီထဲမှာကျင်းနေမှုရမှာမဟုတ်ဘူး။ကျင်းနေမှုရတဲ့နေရာဘူးဆိုတာလည်းကိုယ်ပေါ်မှာပဲမူတည်တယ်။ကိုယ်ကိုယ်လုံးဖြစ်နေလဲဆိုတာပေါ်မှာပဲမူတည်တယ်ပေါ့။ဟုတ်လား။ဟာငါကတော့အဲ့ဒီထဲမှာအယိုးကြီးကြီးအရှိခန့်ခန့်ကိုငါအားထုတ်ခဲ့တာဆိုရင်တော့အယိုးမှသိတည်မသိတည်အဲ့ဒါသူကိုယ်တိုင်အများကြီးကျင်းနေရတယ်။ရတာမရတာကအဓိကမဟုတ်ဘူး။လုံတာမလုံတာကိုအဓိကထားပြီးတော့ပြောနေတာ။ရတာမရတာကတရားဝဲတရားစကားစာတော့ဦးစင်ပြောရတာမှတ်မိအောင်ပဲထင်ပါတယ်။ရတာမရတာကကိုယ့်လက်ထဲမှာမရှိဘူးလို့အလုံးရဲ့လက်ထဲမှာရှိတယ်လို့နော်လုံတာမလုံတာကတော့ကိုယ့်လက်ထဲမှာရှိတယ်လို့ဟုတ်လားကိုယ်လုံလိုက်တယ်ဆိုလို့ရှိရင်တော့ကိုယ်လုံတာတာနဲ့တန်တဲ့အကျိုးရတဲ့ခါတော့မရခြင်းနဲ့ရမယ်ရခြင်းနဲ့ရမယ်မလုံဘူးဆိုရင်တော့ရခြင်းနဲ့မရဘူးမရခြင်းနဲ့မရဘူးပဲအဲ့ဒါကိုဘယ်လောက်လုတ်တယ်လဲဆိုတာလေးကိုပွားကိုစစ်ဆေးပြီးတော့နော်ဒီနေရာမှာဦးရှင်တို့တစ်ဆက်တည်းအချိန်လေးကြာနေတော့ဆက်ပြီးလို့ပြောနေတာလေးကနေတိုင်းဥစဉ်ပြောနေတဲ့တရားစကားတွေထဲမှာတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေရဲ့ဉာဏ်ဉာဏ်မှုအကျိုးကျေးဇူးချစ်ထွန်းမှုဒါတွေပဲပြောနေတာ။နောက်ဘဝနဲ့ချွေးတလုံးလုံးနဲ့ဝေယဝစ္စလုပ်နေကြတဲ့ပုဂ္ဂိုလ်တွေရဲ့ဉာဏ်ဉာဏ်မှုဟုတ်လား။သူတို့ရဲ့ကောင်းကျိုးချမ်းသာဖြစ်ထွန်းစေမှုအဲ့ဒါကိုတော့တလုံးမှမပြောရသေးဘူး။ဟုတ်လား။ဒီမှာပဲအမှတ်ကရကြနေတာ။အဲ့ဒါဒီလိုတွေအကုန်လုံးချက်မြောင်တန်တန်ရှိရနေပြီးတော့တရားဘဝနာလုပ်ဖို့ဉာဏ်ဉာဏ်မြတ်စဉ်းစားကြည့်ပြင်သုံးနိုင်ဖို့အတွက်အများကြီးနောက်ကနေပြီးတော့အထောက်အကူပြုနေတဲ့ဝေယဝစ္စဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေရဲ့ကုသိုလ်ကောင်းမှုကလည်းပဲအလွန်တရာကြီးမားမယ်ဆိုတာစဉ်းစားကြည့်ရင်သိနိုင်မလားသိနိုင်တယ်ဟုတ်ရဲ့လားဒါလေးကိုလည်းပဲဝမ်းမြောက်ဝမ်းသာဖြစ်စေခြင်းလေဟုတ်လားအားလုံးကလည်းပဲဒါကအတိအမှန်ပြုရပါလေအဘဇူကမှနှုတ်ကတော့ထုတ်ပေါ်ပြီးတော့ကျောင်းကမှပြောမယ်ပေါ့အဲ့ဒါကျောင်းနှုတ်ကထုတ်ပေါ်ပြီးတော့မပြောတော့တော့ပဲနှုတ်ကထုတ်ပေါ်ပြီးတော့ပြောတဲ့လူတွေတောင်အလေးအနက်အတိအမှန်ပြုတဲ့လူတွေလည်းရှိနေတာပဲသဘာဝတည်းအဲ့ဒါကတော့သူများအတိအမှန်ပြုတာမပြုတာဆိုတာသူများကဏ္ဍပေါ့ဟုတ်လားတို့တော့လည်းပဲဒါလေးကိုလည်းပဲဝေယဝစ္စဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေကိုလုံးနေတဲ့လုပ်ငန်းရှင်ရဲ့ကိုလုံးနေတဲ့အလုပ်ရဲ့မြင့်မြတ်မှုတန်ဖိုးရှိမှုကိုလည်းစဉ်းစားမိဖို့လိုတယ်ပေါ့ဟုတ်လားအင်းအဲ့တော့အလုံးမြင့်မြတ်တဲ့လုပ်ငန်းရှင်ကိုပဲဆုံတောင်းဆုံကနေပြီးတော့ယောဂီကလည်းပဲယောဂီတာဝန်ပေါ့နေဟုတ်လားဝေယဝစ္စကလည်းဝေယဝစ္စတာဝန်ပေါ့ဟောတဲ့ပြောတဲ့လူကလည်းဟောတဲ့ပြောတဲ့တာဝန်ပေါ့ဟုတ်လားကိုလုံးငန်းကိုလုံးကြတယ်ဆိုရင်ကိုလုံးငန်းရဲ့အကျိုးဆက်ကိုယ်တိုင်ခံစားကြရမှာပါပဲဒါပါပဲဟုတ်လားဒီတရားဒီကနေ့ဟောတဏှာကြီးတောင်ရှိသွားပြီဟုတ်လားဒီဒေဝရဟသုတ်တံဆိုပြီးတော့အာလုံတော်သူတော်ကောင်းတို့နဲ့နော်လုံနေကြတဲ့အလုံးနဲ့ဆက်ဆက်မှုရှိတဲ့တရားဒေသနာလေးတွေကိုဒါဦးဇင်းတို့ရွေးချယ်ပြီးတော့ပြောလိုက်ပါတယ်အပမာဒဆိုတဲ့ပရိတရားလက်ခံထားပြီးတော့အခုလည်းပဲဆင်းရဲစီပဲနောင်လည်းပဲဆင်းရဲစီပဲအကုသိုလ်တရားတွေကိုပယ်ရှားနိုင်ဖို့အပမာဒဆိုတဲ့ပရိတရားလက်ခံထားပြီးတော့အခုလည်းပဲချမ်းသာစီမယ်နောင်မှလည်းပဲချမ်းသာသွားစီမယ်ကုသိုလ်ဆိုတဲ့မြင့်မြတ်တဲ့သူတော်ကောင်းတရားတွေကိုဖြစ်ထွန်းစေဖို့ကြိုးစားနိုင်ရတဲ့ တို့ရောင်းနေဖြစ်ကြပါစေတည်း